Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2014စနေမာလ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51လိုင်းလမ်းမီတာ190တို့ကနေစတင်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာ
ကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးပါပါအရှိအလယ်ပိုင်းမှာကြီးစိုးနေတဲ့ ISIS Islamic စစ်သွေးကြအဖွဲ့နဲ့နောက်ဒီ Ukraine မှာရုရှားတွေရဲ့စစ်စင်းနဲ့ပတ်သက်ပြီးတော့ NATO မှာဆွေးနွေးနေကြတာနောက်အိန္ဒိယတိုက်နိုင်ငံအချို့မှာလှုပ်ရှားမှုတွေလှုပ်ဆောင်မဲ့ Al-Qaeda အဖွဲ့ကွဲတဲ့အကြောင်းထူးခြားတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာ Al-Qaeda အဖွဲ့ကမြန်မာအပါအဝင်အိန္ဒိယတိုက်နယ်မှာ Jihad စစ်ပွဲတွေဆင်နွှဲသွားမယ်လို့ကြေညာချက်ပုံမှာမြန်မာနိုင်ငံမှာရှိနေတဲ့အစ္စလမ်ဘာသာဝင်တွေကဘယ်လိုရှုမြင်ကြပါသလဲ
။ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အစ္စလမ်ဘာသာဝင်ဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့အစ္စလမ်ဘာသာဝင်ရဲ့တရားအစင်မှာအကြမ်းဖက်မှုကိုလေဘယ်သူမှမဆိုဘယ်နေရာမှာမဆို
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ။ဒါအပြင်ဂျာမနီကိုရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်နဲ့ဂျာမန်ဝန်ကြီးချုပ်တို့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာတွေကိုတင်ပြပေးမှာဖြစ်တယ်လို့မြန်မာနိုင်ငံကစီးပွားရေးနဲ့သက်ဆိုင်တဲ့သတင်းပေးပို့ချက်တခါISIS အဖွဲ့နဲ့ပတ်သက်တဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ပြပေးအောင်ပါပါအဲဒီနောက်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာတို့ကကြေညာပါလိမ့်မယ်ခင်ဗျာ
အရှိအလယ်ပိုင်းမှာကြီးစိုးနေတဲ့ ISIS Islamic အစွန်ရောက်အဖွဲ့တွေနဲ့ရုရှားမှာယူကရိန်းမှာရုရှားကစီးနဲ့ပတ်သက်ပြီးတော့ကျူးကျော်ဝင်ရောက်ထားတဲ့အကြောင်းအရာတွေကို NATO အစည်းအဝေးမှာအဓိကဆွေးနွေးနေကြပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာအမေရိကန်သမ္မတဘရက်ကိုဘာမှအပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒါ့အပြင် NATO အဖွဲ့အစည်းအဝေးအတွင်းဥရောပအရှေ့ဘက်ကပဋိပက္ခတွေဖြစ်ပွားနေတဲ့ရုရှားယူကရိန်းနေဆက်မှာအချိန်တိုအတွင်းတိုက်ခိုက်ရေးတပ်တွေလင်းလင်းမြန်းမြန်းဘယ်လိုဖြန့်ကျက်ချထားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှာဖြစ်တဲ့အကြောင်းမျှော်လင့်ထားကြတာပါ။ဒါပေမဲ့ရုရှားနေဆက်မှာ NATO မှမိတပ်တွေလာရောက်ချထားမှာကိုပြင်းပြင်းထန်ထန်စန့်ကျင်တဲ့ရုရှားကအဲ့ဒီအစီအစဉ်ပေါ်ကန့်ကွက်ပါတယ်။ NATO မှမိအဖွဲ့တွေလာပြီးတပ်ဖြတ်ချထားမယ်ဆိုရင်အရှေ့ဥရောပကသူတို့ရဲ့စီးရေးတင်နေကဗျူဟာပေါ်ပြန်ပြီးသုံးသပ်ရမယ်ဆိုပြီးရုရှားကအခုပတ်စောပိုင်းတုန်းကပြောခဲ့တာပါ။ယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေ1000လောက်ရှိမယ်ဆိုပြီး NATO ကခံမှန်းထားပေမဲ့ရုရှားကတော့ဒီလိုဆွဆဲချက်တွေအပေါ်တောက်လျှောက်ငင်းဆန်လာခဲ့တာ
ပါ။ရုရှားသမ္မတဗလာဒီမီယာပူတင်ရေးဆွဲထားတဲ့အပြစ်ခတ်ရစက်ရေးအစီအစဉ်အရယူကရိန်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုလက်တွေ့ကျကျရှော့ချလှုပ်ဆောင်ဖို့အဆင်သင့်ဖြစ်နေပြီလို့ရုရှားတို့ဘက်ကပြောပါရယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကတော့ယူကရိန်းနဲ့နိုင်ငံရဲ့အရှေ့ပိုင်းကလူဟန်စ်နဲ့ဒေါနက်စ်မြို့ကအတွက်အခုလုပ်မဲ့အစီအစဉ်တွေကိုဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE နဲ့ပူးပေါင်းပြီးနောက်တစ်ဆင့်တိုးလှုပ်ဆောင်ဖို့ရုရှားဘက်ကအဆင်သင့်ဖြစ်နေပြီလို့ပြောသွားခဲ့ပါရယ်။ယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးတပုံတွေကိုရပ်တန့်နိုင်ဖို့အချက်ခုနှစ်ချက်ပါတဲ့အစီအစဉ်တစ်ရပ်ကိုသမ္မတပူတင်ကမနေ့ပုတ်ထူးနေ့မှာတင်ပြသွားခဲ့ပါရယ်။အဲ့ဒီအစီအစဉ်မှာတော့ရုရှားစကားပြောတဲ့ယူကရိန်းအရှေ့ပိုင်းကနယ်မြေရေစီကနေယူကရိန်းတပ်တွေနဲ့နိုင်ငံတကာစောင့်ကြည့်သူတွေကိုပါပြန်ထွက်ခွာသွားပေးဖို့တောင်းဆိုထားပါရယ်။အငင်းပွားစရာဖြစ်နေတဲ့ရုရှားရဲ့ဒီအစီအစဉ်တွေအတွက်ပေါ်လာချိန်မှာပဲပြင်သစ်စစ်ရရင်နစီဝယ်ယူဖို့တဘောတူထားတဲ့ကိစ္စအားလုံးအဆင်ပြေချောမွေ့မယ်လို့မျှော်လင့်ထားကြောင်းရုရှားအာဏာပိုင်တွေကပြောပါရယ်။ပြင်သစ်ဘက်ကတော့စစ်ရရင်ပထမဆုံးပို့ပေးမယ့်အစီအစဉ်ကိုရပ်ဆိုင်ထားခဲ့ကြောင်းပြောဆိုခဲ့ပါရယ်။
ရက်ဆက်ကြံ့ကြုတ်တဲ့အကြမ်းဖက်တပ်ဖြတ်သူတွေကိုကြောက်ရွံ့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ကပြောဆိုလိုက်ပါတယ်။အမေရိကန်သတင်းတောက်နှစ်ယောက်ကို ISIS Islamic အစွန်ရောက်အဖွဲ့ကတပ်ဖြတ်ပြလိုက်ပြီးအခုလိုပြောဆိုတာပါ။ဗြိတိန်မှာနေတိုးအဖွဲ့တည်သည့်ညီလာခံကျင်းပနေစဉ်အတော်တွင် Times of London သတင်းစာကသဘောထားအမြင်ဆောင်မှမှာခေါင်းဆောင်နှစ်ဦးကလို့ရေးသားခဲ့တာပါ။ဆီးရီးယားအရှေ့ဘက်အီရက်မြောက်ပိုင်းနဲ့အနောက်ပိုင်းကနေရာအတော်များများကိုထိန်းချုပ်ထားတဲ့ဒီ Islamic အစိုးရအဖွဲ့တွေကိုနိုင်ငံတကာကဝိုင်းဝန်းနှိမ်နင်းကြဖို့ကိုလည်း Mr. Obama ကတောင်းဆိုထားပါတယ်။အီရက်နိုင်ငံက ISIS အဖွဲ့ဝင်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်သတင်းတောက် James Foley နဲ့ Steven Soloff တို့နှစ်ဦးကိုစစ်သွေးကြအဖွဲ့ဝင်တစ်ယောက်ကကောင်းဖြတ်ကွင့်မြင့်နေတဲ့ဗီဒီယိုကိုအဲ့ဒီအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။သမ္မတဥပမာဟာဒီလအနောက်ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့စီစဉ်ထားပြီးဒီအစည်းအဝေးမှာအီရက်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်အုပ်စုတွေနဲ့တွားရောက်ပူးပေါင်းနေတဲ့နိုင်ငံသားအကြမ်းဖက်သမားတွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံမစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှာပြီးခဲ့တဲ့လကဆဲကျော်တက်လူမဲတယောက်ကိုလူဖြူရဲအရာရှိတယောက်ကတနတ်နဲ့ပစ်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အဲဒီရဲဌာနကိုအမေရိကန်တရားရေးဌာနကနိုင်ငံသားအခွင့်အရေးနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးတွေကြည်ကြဲပြန့်ပြန့်လှုပ်ဆောင်သွားမယ်လို့သိရပါတယ်။ဖာဂူဆန်မြို့နယ်လူမဲတွေအပေါ်နိုင်လိုမင်းထက်ဆက်ဆံလေးရှိတယ်လို့စွပ်စွဲခံထားရတဲ့အဲဒီဌာနကရဲဝန်ထမ်းတွေရဲ့လေ့ကျင့်ရေးသင်တန်းပေးထားတဲ့ပုံစံတွေကိုပါစုံစမ်းစစ်ဆေးသွားမယ်အကြောင်းဒီကနေ့မှထုတ်ပြန်ကြေညာဖို့ရှိတယ်လို့သတင်းရင်းမြစ်တစ်ခုအရသိရပါတယ်။Saint Louis ဒေသကဖာဂူဆန်မြို့မှာလူမဲအများစုနေထိုင်ကြတာပါဒါပေမဲ့ရဲဝန်ထမ်းအများစုကတော့လူဖြူတွေဖြစ်ပါတယ်ဖာဂူဆန်ကလက်ရှိရဲဝန်ထမ်း9ယောက်နဲ့ဝန်ထမ်းဟောင်း1ယောက်တို့ကိုအင်အားအလွန်အကျွံအသုံးပြုမှုဆွဆွဲချက်နဲ့အစိုးရဘက်ကတရားစွဲဆိုထားတယ်လို့ Washington Post သတင်းပြမှာဖော်ပြထားပါတယ်ဩဂုတ်လ9ရက်နေ့ကဖြစ်သွားတဲ့အသက်18နှစ်အရွယ်လူမဲဆဲကျော်တက် Michael Brown ကိုပစ်တက်မှုနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကရဲအရာရှိ Derek Wilson ကိုလည်းတီးတန့်စုံစမ်းစစ်ဆေးရေးတွေလုပ်နေပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
El Qaeda ဂျမ်ဖတ်ဖွဲ့ကောင်းဆောင် Ayman El Zawahiri ကအိန္ဒိယတိုက်နိုင်ငံတချို့မှာအစ္စလာမ်စွန့်ရောက်လှုပ်ရှားမှုတွေဖြန့်ကျက်လှုပ်ဆောင်ဖို့အဖွဲ့အစည်းတစ်ခုဖွဲ့စည်းလိုက်ပြီလို့ပြောလိုက်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့55မိနစ်ကြာဗီဒီယိုထဲမှာဒီအဖွဲ့အစည်းဖွဲ့ဖို့နှစ်နှစ်ကြာပြင်ဆင်ခဲ့ရတယ်ဆိုပြီးတော့လဲ Zawahiri ကပြောဆိုခဲ့ပါတယ်။အယ်ကိုင်ဒါအဖွဲ့ဟာအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတွေမှာအဓိကတက်ကြွလှုပ်ရှားနေတာမှန်ပေမဲ့အခုအဖွဲ့ဝဲတစ်ကတော့အိန္ဒိယမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတိုက်ခိုက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုပါရယ်အခုလိုအကြမ်းဖက်အဖွဲ့ဝဲတစ်ဖွဲ့စည်းလိုက်တာဟာအိန္ဒိယဝန်ကြီးချုပ်တစ်နရင်ဒရာမိုဒီအတွက်တော့စိန်ခေါ်မှုတစ်ခုဖြစ်နေတာပါဂူဂျာရက်ပြည်နယ်အုပ်ချုပ်ရေးမှူးဘဝမှာတဲ့ကမွတ်စလင်စန့်ကျေလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့နှုတ်ဆက်နေခဲ့တာကြောင့်မစ္စတာမိုရီယာပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရဘူးပါတယ်။အိန္ဒိယနိုင်ငံလူဦးရေရဲ့15ရာခိုင်နှုန်းဖြစ်တဲ့185သန်းဟာမွတ်စလင်တွေဖြစ်ပြီးတော့ဒါဟာကမ္ဘာမှာတတိယမွတ်စလင်လူဦးရေအများဆုံးနေထိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီဗီဒီယိုပေါ်ဝန်ကြီးချုပ်မိုရီကတရိုက်တုံ့ပြန်ပြောဆိုတာမျိုးမရှိပေမဲ့အာနာယဘရာတီယာဂျနက်တာပါတီရဲ့ပြောခွင့်ရကဒီကိစ္စအပေါ်မှာစိုးရိမ်ပူရမီကြောင်းပြောဆိုပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကအစိုးရဌာနတစ်ခုရဲ့ဝင်ထဲမှာတာလီဘန်တို့ရဲ့ပုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ12ယောက်သေဆုံးပြီးလူ80လောက်ဒဏ်ရာရသွားတယ်လို့အစိုးရအရာရှိတွေကပြောပါရယ်။ဂန်စီဒေတာကအာဖဂန်နစ္စတန်ထောက်လိုင်းရေးဌာနအပြင်ဘက်မှာပုံစင်ထားတဲ့ truck ကနစီနဲ့ဒီကနေ့အစောပိုင်းကပဲဝင်တိုက်ခဲ့တာလို့ဆိုပါရယ်။လွင့်စင်ကျလာတဲ့မန်ကွဲစားတွေကြောင့်လူတွေသေဆုံးခဲ့ရပါရယ်။သေဆုံးသွားသူတွေထဲမှာရဲအရာရှိ8ယောက်ပါဝင်ပါရယ်။လူ16ယောက်သေဆုံးခဲ့ရတဲ့အာဖဂန်လုံခြုံရေးတပ်နဲ့တာလီဘန်တို့အကြမ်းပစ်ခတ်မှုတွေဖြစ်ပြီးဒီပေါက်ခွဲတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။ဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ဘက်ကကြေညာပါရယ်။ဒီတိုက်ခိုက်မှုကရွေးကောက်ပွဲမဲရလတ်တွေနဲ့အငင်းပွားမှုဖြစ်နေတဲ့အာဖဂန်စ္စတန်နိုင်ငံမှာလုံခြုံရေးတွေအပြော့လာတာကိုပြလိုက်တဲ့အတားကလည်းဖြစ်ပါရယ်။
စီးပွားရေးလုပ်ငန်းတွေအပေါ်ငွေညစ်တောင်းကန်ခဲ့ရတဲ့ဆိုတဲ့တန်တရားနဲ့နာမည်ကြီးစီးပွားရေးသတင်းစာမှာလုတ်ကင်နေတဲ့သတင်းတောက်တချို့ကိုတရုတ်လူညွန့်ရေးရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒီဖမ်းဆီးထိန်းသိမ်းခံရသူရှိဦးထဲမှာ 21st Century Business Herald သတင်းစာကသတင်းတောက်တချို့ပါဝင်ပြီးအခုခါမှာဒီသတင်းတောက်တွေကိုရဲအရာရှိတွေကရှန်ဟိုင်းမှာစစ်ဆေးနေပါတယ်။အဲဒီသတင်းတောက်တွေနဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းရှင်တွေကိုငွေညစ်ချိန်ယောက်စာတွေပို့ခဲ့တယ်လို့ယုံကြည်ရတဲ့လူမှုဆက်ဆံရေးကုမ္ပဏီနှစ်ခုကဝန်ထမ်းချုပ်ကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သတင်းစာမှာစီးပွားရေးကုမ္ပဏီတွေရဲ့အကောင့်သတင်းတွေကိုထည့်ပေးမယ်အဲ့ဒီအတွက်ငွေပေးရမယ်ဆိုပြီးတောင်းခံခဲ့တဲ့အကြောင်းဖန်စီထင်းထင်းခံထားသူတွေကပြောရဆိုပြီးတရုတ်ဆင်ဝါသတင်းမှာဖော်ပြထားပါတယ်တကယ်လို့ငွေမပေးဘူးဆိုရင်တော့သတင်းစာထဲမှာဒီစီးပွားရေးလုပ်ငန်းတွေရဲ့မကောင်းသတင်းတွေကိုဖော်ပြမယ်ဆိုပြီးချိန်ချောက်ထားတာပါဒါပေမဲ့လည်းအခုဒီဖန်စီထင်းထင်းမှုနဲ့ပတ်သက်လို့သတင်းစာတွေမှာဘလို့သတင်းတွေကိုဖော်ပြခဲ့တယ်ဆိုတာကိုတော့အာဏာပိုင်တွေကအသေးစိတ်ရှင်းမထားပါဘူးသတင်းတောက်တွေရဲ့လစာနေပါလွန်းနဲ့ဆိုပြီးတော့ပြောဆိုမှုတွေရှိနေတဲ့တရုတ်နိုင်ငံမှာလက်စားတဲ့သတင်းတောက်တွေကိုအာဏာပိုင်တွေကအနေနဲ့နေခဲ့ကြတာလည်းဖြစ်ပါတယ်
။အယောင်မြင့်တင်ရေးကြော်ညာအတွက်လေရင်စီခရီးသည်တွေကိုမေးတဲ့မိခွန်းတွေကိုပြောင်းဖို့မလေးရှားလေကြောင်းလိုင်းကအဆုံးဖြတ်လိုက်ပါတယ်။အဲ့ဒီမိခွန်းကတော့မတည်ခင်ရောက်ဖို့ချင်တဲ့နေရာတွေကိုဖော်ပြခိုင်းတာပါ။ဒီနေ့အတွင်းကာကြမာဆိုးနဲ့နှခါကျုံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းကအဲ့ဒီမိခွန်းဟာမတင့်တော်တဲ့အမေးဖြစ်ပါတယ်လို့ဝန်ခံပြောသွားပါတယ်။ခရီးပန်းနိုင် destination ဆိုတဲ့အမေးကိုစမ်းသစ်တီထွင်ဖြည့်ပေးနိုင်သူကိုအသွားအပြန်လေးရင်လက်မှတ်ချင်းမြင်ပါပါ မေခွန်းရဲ့သဘောကမသိခင်လှုပ်ချင်တဲ့အလုပ်တစ်ခုကိုမယုံသက်သက်ဖြစ်ပြီးလူတွေကိုစိတ်အနှောက်ရှက်ပေးလိုတဲ့သဘောမပါဘူးလို့လေကြောင်းလိုင်းကညင်းဆိုပါရယ်အယောင်မြင့်တင်ရင်အတွက်ဘလို့နာမည်ထပ်ပေးမယ်ဆိုတာတော့မသိရသေးပါဘူးဒီနေ့အတွင်းလူပေါင်း938ယောက်သေဆုံးခဲ့ရတဲ့မလေးရှားလေကြောင်းပိုင်လေကြောင်းလိုင်းအဖို့ခရီးသည်တွေပြန်ရအောင်အပြင်းထန်ကြိုးစားနေရတာပါမလာရုံကခရီးသည်ပေါင်း239ယောက်တင်ဆောင်လာတဲ့ MH370 လေယာဉ်ကြီးမလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘီဂျင်းကိုအသွားလမ်းမှာပဟေလိဆန်ဆန်ပျောက်ဆုံးသွားခဲ့တာပါအာနာပိုင်တွေကတော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာလေယာဉ်ပျောက်ကိုရှာဖွေနေကြပါဇူလိုင်လရုံကလည်း MH17 လေယာဉ်ကိုယူကရိန်းနိုင်ငံပေါ်မှာပစ်ချခံလိုက်ရတဲ့အတွက်ခရီးသည်ပေါင်း298ယောက်သေဆုံးခဲ့ရပါတယ်ရှင
်။ကမ္ဘာစီးပွားရေးညီလာခံအဖွဲ့ကပိုတဟူးနေကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာကမ္ဘာစီးပွားရေးရှင်ပြိုင်မှုအခြေပြစရာအတွင်းမြန်မာနိုင်ငံအဆင့်134အဆင့်မှာရောက်နေတယ်လို့ဖော်ပြထားပါတယ်။အရှိတောင်အာရှကအိန္ဒိယနိုင်ငံတွေရဲ့စီးပွားရေးအခြေအနေတွေကတော့စင်ကာပူကအဆင့်နဲ့ထိုင်းနိုင်ငံကအဆင့်37မလေးရှားက20ဖိလစ်ပိုင်က68အင်ဒိုနီးရှားနိုင်ငံက34ဗီယက်နမ်က68လာအိုက93နဲ့ကမ္ဘောဒီးယားတို့က95လို့ဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံက6နဲ့ဇက်တိုက်နံပါတ်1နေရာကိုထိန်းထားပြီးစင်ကာပူကအဆင့်နဲ့အမေရိကန်ကအဆင့်3နေရာမှာရှိနေတယ်လို့ဂျနီဗာမှာအခြေစိုက်တဲ့အဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်တရုတ်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ကတည်းကအဆင့်တက်ပြီးအဆင့်28မှာရောက်ရှိနေပါတယ် Direct from Washington The Voice
of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်နဲ့နန်းလာဝတို့ကကြေညာခဲ့ကြတာပါVOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese@voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတွားရောက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေအပတ်စဉ်ကဏ္ဍတွေကိုစာပြီးတင်ဆက်ပါမယ်။အရင်ဦးဆုံး ISIS အဖွဲ့နဲ့ပတ်သက်တဲ့နိုင်ငံတကာသတင်းလွှာကိုကြည့်ရအောင်ပါ။ Syria နဲ့ Iran နိုင်ငံတွင်းမှာအရသားတွေအပေါ်ရဲရဲစက်စက်တပ်ဖြတ်မှုတွေကျူးလွန်နေတဲ့ ISIS Islamic စစ်သွေးကြွအဖွဲ့ကိုပူပေါင်းချေမှုန်းနိုင်ဖို့နိုင်ငံတကာညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းရေးအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတန်တမန်ရေးနည်းအရဦးဆောင်စည်းရုံးနေပါတယ်။ဒီညွန်ပေါင်းအဖွဲ့ဖွဲ့စည်းရေးမှာဖြစ်နိုင်ခြေနဲ့အခက်အခဲတချို့ရှိတဲ့အကြောင်း VOA အမေရိကန်နိုင်ငံသားဌာနသတင်းတောက် Scott Stream သတင်းပေးပို့ထားတာကိုဦးတန်းလွင်ထွန်းကပြောပြပါမယ
်။အီရန်နိုင်ငံထဲမှာရှိနေတဲ့ ISIS အစွန်းရောက်အဖွဲ့တွေကိုလေကြောင်းကနေတိုက်ခိုက်နေတာအပြင်စီးရီးယားနိုင်ငံမှာအခြေခုပ်ယူထားတဲ့အဲ့ဒီအဖွဲ့ရဲ့စခန်းတွေကိုပါကြေကြေပြန့်ပြန့်မဟာမိတ်အဖွဲ့အင်အားတွေတုံးပြီးတိုက်ခိုက်နိုင်ဖို့အမေရိကန်ကစီယုံလှုံ့ဆော်နေပါလေ။ဗြိတိန်နိုင်ငံဝေလနယ်မှာပြုလုပ်မဲ့ NATO အဖွဲ့ချုပ်ထိပ်သီးဆွေးနွေးပွဲကိုမသွားခင်အက်စတိုးနီးယားနိုင်ငံမှာသမ္မတဥဘာမာက ISIS အဖွဲ့ကိုမဟာမိတ်ညွန်ပေါင်းအဖွဲ့အင်အားတွေတုံးပြီးချေမှုန်းရင်းမှာစီးရီးယားနိုင်ငံထဲမှာဖြစ်နေတဲ့အောက်ချိုရေးအာဏာပြိုကွဲမှုပြဿနာတွေကြောင့်အခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။
ISIS အဖွဲ့ကသင်ပိုက်ထားတဲ့နယ်မြေတွေမှာရှိနေတဲ့အစွမ်းမရောက်တဲ့ဆွန်နီမွတ်စလင်တိုင်းရင်းသားအဖွဲ့ရင်းစီအထက်ကြကြပြန့်ပြန့်စုစည်းပြီးဒေသရင်းမဟာမိတ်အဖြစ်ဖွဲ့စည်းဖို့ဆိုတာအတော်လေးအချိန်ယူရပါလိမ့်မယ်။လက်ရှိလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူမြေပြင်မှာလည်းမဟာမိတ်တပ်ဖွဲ့တွေလိုအပ်ပါတယ်။ကျွန်တော်တို့ရဲ့အခြေခံအကြဆုံးညီမှန်းချက်ကတော့ ISIL အဖွဲ့ကိုအန္တရာယ်တစ်ခုအဖြစ်ကနေအမြင့်ပြတ်ချေမှုန်းရေးပဲဖြစ်ပါတယ
်။ New American လုံခြုံရေးဌာနလေးလာသုံးသပ်သူ Nora Bansahel ကတော့အခုလိုမဟာမိတ်ညွန်ပေါင်းအဖွဲ့ဖွဲ့ဖို့ဆိုရင်ဘယ်ပေါင်းစုံကထက်ဝင်ပူးပေါင်းမှုတွေလိုလိမ့်မယ်လို့ဆိုပါတယ်
ISIS အဖွဲ့ကိုစန့်ကျင်ရမယ်လို့သဘောထားတူညီတဲ့နိုင်ငံပေါင်းစုံပါဝင်တဲ့ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းနိုင်ဖို့အမေရိကန်ကအပြင်းထန်ကြိုးပမ်းနေတာပါဒီအကြမ်းဖက်အဖွဲ့ကိုတန်တမာရေးစီးပွားရေးနည်းလမ်းတွေအပြင်ဗန္ဒာရေးပိတ်ဆို့ဖြတ်တောက်မှုထောင်လဲရေးသတင်းတွေဖလှယ်မှုစတဲ့နည်းလမ်းတွေတုံးပြီးတော့ချိနဲ့သွားအောင်လုပ်ရမယ်အပြင်အခုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေမှာပါညွန်ပေါင်းအဖွဲ့ဝင်နိုင်ငံတွေကဝင်ပြီးပူးပေါင်းပါဝင်တာမျိုးကိုလည်းအမေရိကန်ကလှူလာတဲ့သဘောရှိနေပါတယ်
။အီရတ်မြေပြင်တပ်ဖွဲ့တွေကိုဥဆောင်နေတဲ့အီရတ်အစိုးရအဖွဲ့အစ်ကိုအီရန်နိုင်ငံကလည်းထောက်ခံဖို့လိုပါတယ်။ဆွန်နီမွတ်စလင်အီရန်ဟာ ISIS အစိုးရအဖွဲ့ကိုစန့်ကျင်နေတယ်ဆိုပေမဲ့လက်ရှိအနေအထားမှာအီရန်အစိုးရနဲ့အမေရိကန်အစိုးရအကြားကျယ်ပြန့်တဲ့ညွန်ပေါင်းအဖွဲ့တစ်ခုထဲမှာအတူပါဝင်ရေးဆိုတဲ့နေရာမှာတော့တိမ်မွေးတဲ့အခက်အခဲတွေရှိနေသေးတယ်လို့အီရန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်း Ryan Crocker ကပြောပါတယ်။အ
ီရန်နိုင်ငံအနေနဲ့အစိုးရအဖွဲ့တွေထဲမှာဆွန်နီမွတ်စလင်တွေကိုပါပြန်ပြီးပါဝင်လာအောင်စီရုံးနိုင်ရေးဆွဲဆောင်စ조사နေတာမို့ဒေသထဲမှာဒီပြဿနာကအတော်တိမ်မွေးပါတယ်။ဒီချိန်ထဲမှာပဲအီရန်နဲ့အမေရိကန်ကြားအလွန်ကျွံပူးပေါင်းဆောင်ရွက်မှုတွေလှုပ်လာခဲ့ပြီးဆိုရင်လည်းပြဿနာတွေကပိုပြီးကြီးထွားလာနိုင်ပါသေးတယ်။
ဒီအရေးမှာအီရန်နိုင်ငံကတက်တက်ကြွကြွပါဝင်လာရင်ဆော်ရီအာရေဗျာနဲ့အီဂျစ်လိုအိုက်ဇက်အဖွဲ့ကိုစန့်ကျင်နေတဲ့တခြားမဟာမိတ်နိုင်ငံတွေမှာကတိကောက်ဖြစ်လာကြလိမ့်မယ်လို့လည်းအမေရိကန်တက္ကသိုလ်ပါမောက်ခအက်ဂွာအာမက်ကထောက်ပြပါ
တယ်။
ကောင်းချက်သက်တာတွေလူနည်းစုမျိုးနွယ်တွေနဲ့ခရီးယန်တွေကိုနှိပ်စက်ကွပ်မျက်နေတာတွေဒါတွေအလုံးကိုထိထိရောက်ရောက်တုံ့ပြန်နိုင်ရမှာပါ။ဒါတွေကိုအပြင်ကနေဘုံကျဲပေးရုံဒုံးကျည်တွေနဲ့ပြစ်ခတ်ပေးရုံနဲ့မကာဝေးနိုင်ပါဘူး။
အမေရိကန်နိုင်ငံအနေနဲ့တချိန်ကအီရန်နိုင်ငံမှာအာနာရှင်ဆဒမ်ဟူစိန်ကိုတိုက်ခိုက်ခဲ့စဉ်ကအဆုံးသတ်မှာအီရန်နိုင်ငံအတွင်းဆွန်နီမွတ်စလင်တွေမကြေမနက်တပုံထားရတဲ့အဖြစ်မျိုးရောက်သွားစေခဲ့တာမျိုးလို့အမားမျိုးထပ်ပြီးမကျူးလွန်မိစေဖို့လည်းလိုတယ်လို့ပါမောက်ခအက်ဘာကထောက်ပြပါတယ်။အဲ့ဒီဆွန်နီမွတ်စလင်စစ်သွေးကြွတွေကပဲအခုအိုက်ဇက်အစွန်းရောက်အဖွဲ့ကိုထူထောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဦးသန်းလွင်ထွန်းတင်ပြခဲ့တာပါခင်ဗျာ။အခုတော့မြန်မာပြည်သတင်းတွေပဲကြည့်အောင်ပါ။မြန်မာနဲ့အိန္ဒိယတိုက်နယ်မှာဂျီဟတ်စစ်ပွဲဆင်နွှဲသွားမယ်လို့အယ်ခိုင်ဒါခေါင်းဆောင်အီမန်အယ်ဇာဝါရီကပြောကြားလိုက်တဲ့ပေါ်အမျိုးသားရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းပြီးကာကွယ်သွားမယ်လို့မြန်မာအစိုးရကတုံ့ပြန်ပြောဆိုလိုက်ပါတယ်။အယ်ခိုင်ဒါရဲ့အိန္ဒိယအဖွဲ့ကဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းစက်တင်ဘာလ3ရက်နေ့ကကြေညာပြီးမှအခုလိုပြောလိုက်တာပါ။ VOA သတင်းတော်ကိုအောင်ရင်မမောင်ကတင်ပြပါမယ်။
မြန်မာနိုင်ငံကိုအယ်ကိုင်ဒါကဝင်ပြီးတော့ဘာသာရေးစစ်ပွဲဆင်နွှဲမယ်လို့အယ်ကိုင်ဒါအဖွဲ့ခေါင်းဆောင်ဇာဝါဟီရီကချင်းချော့ပြောဆိုမှုပြီးမှပဲမြန်မာနိုင်ငံဘက်ကဒီကိစ္စပေါ်မှာအထူးသတိထားပြီးတော့တိုင်းနိုင်ငံလုံးဆိုင်ရာအမျိုးသားအဆင့်ကောက်ဝဲမှုတွေနဲ့အတူနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အသိပြင်ထားတဲ့အကြောင်းတမန်တော်ရုံးအကြီးအကဲရာရှိတူကVOA ကိုပြောပါတယ်
။ဟိုအချုပ်ကြီးပြောရရင်တော့ကျွန်တော်တို့ဒီအမျိုးသားလုံခြုံရေးပေါ့နော်အမျိုးသားလုံခြုံရေးနဲ့နောက်နိုင်ငံတော်ကာကွယ်ရေးအတွက်အစိုးရရဲ့ကျွန်တော်တို့တက်တယ်နောက်ပြီးတော့ကျွန်တော်တို့ဟိုစစ်နိုင်ငံရဲ့တပ်ဖွဲ့ဒီအကြမ်းဖက်တိုက်ပွဲကြီးပေါ့နော်အခုကြီးတွေပါဝင်အကုန်လုံးဟိုသူအရင်ကတည်းကတောင်းရတဲ့လက်ရှိမှာလည်းအကောင်ဆုံးရှိရောတောင်းရတဲ့ရှိရဲဆိုတာလေဟိုပြောလို့ပါဟိုလေးတွေပေါ့ထူးခြားတဲ့ sign ပေါ့နော်ထူးခြားတဲ့ signal တွေထူးခြားတဲ့လှုပ်ရှား movement တွေဖြစ်လာတဲ့ခါကြရင်တို့အချိန်ခါလည်းအချိန်ရပြေးနေပေါ့ဟိုအားလီဝန်နေပေါ့နော်အားလီဝန်နေဆိုတာကကျွန်တော်တို့တောင်းလိုက်တဲ့တင်းအချက်လက်အဲချမ်းပဲပေါ်စီနဲ့ပတ်သက်တဲ့တင်းအချက်လက် H အကြမ်းလန်ဖလဲတဲ့အဲကိုရရှိတယ်ပေါ့အဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကလက်ရှိလေနိုင်ငံတကာနဲ့ဒီအားလီဝန်နေမှာလက်ရှိအောင်ပူးပေါင်းဆောင်ရွက်ရှိတယ်ပေါ့နော
်ဒါပြင်ပြည်ရင်းကနိုင်ငံတကာကိုဝင်ရောက်လာမယ်ဝင်ပေါက်တင်ပါလေလူဝင်မှုကြီးကြပ်ရေးဘက်ကနိုင်ငံသားတွေပေါ်မှာအသတိနဲ့စောင့်ကြည့်မှုတွေလှုပ်ဆောင်သွားမယ်လို့လည်းသူကဆက်ပြောပါတယ
်အဲ့ဒါတွေလည်းကျွန်တော်တို့ immigration မှာလည်းသူနိုင်ငံ interpol ပေါ့နော်အထူးသဖြင့်အဲ့လိုမျိုးပူးပေါင်းဆောင်ရွက်နေရှိပါတယ်ဆိုလိုတာကကျွန်တော်တို့ဒီဝင်လာတဲ့အဲနိုင်ငံသားတယောက်ဒီပတ်စပို့တပ်ပုံပေါ့နော်ဒါမျိုးတွေနဲ့သူ့ရဲ့အချင်းကြားတဲ့မှာဒါတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီ charter risk ပေါ့နော်အဲကျန်းဖက်ပေါ်မှာအရှိယူဆထားသူအကျန်းဖက်ပေါ်မှာအရှိတန်ရည်ဒါမျိုးတွေနဲ့ပတ်သက် information တွေကကျွန်တော်တို့အဲ့လိုချိတ်ဆက်ပြီးဆောင်ရွက်နေတယ်
ဒါပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းပြည်တွင်းလုံခြုံရေးအတွက်နိုင်ငံတကာရဲတပ်ဖွဲ့တွေနဲ့ချိတ်ဆက်ပြီးတော့သတင်းအချက်အလက်တွေရရှိအောင်ဆောင်ရွက်နေတယ်လို့နိုင်ငံဖြတ်ကျော်မှုငင်းဌာနရဲ့နိုင်ငံတကာဆက်ဆံရေးဌာနအကြီးအကဲရဲမှူးကြီးအောင်ကျော်မင်းကပြောပါတယ်
ဟိုကျွန်တော်တို့ကအဲ့ဒီ information နဲ့ပတ်သက်လို့တော့ဟိုကျွန်တော်တို့ဒီဘက် interview channel ဘက်ကလည်းမေးနေတယ်ကျွန်တော်တို့ကတော့အဲ့ဒီဟာနဲ့ပတ်သက်တော့အများအားဖြည့်ဆည်းရှိတဲ့ link တွေရှိနေတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ကိုထူးထူးခြားခြားပြန်ကြားလာတော့မရှိသေးဘူ
းမြန်မာနိုင်ငံအဓိကမြို့တော်ဖြစ်တဲ့ရန်ကုန်မှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့အမြဲသတိဝိရိယနဲ့စောင့်ကြည့်နေတယ်လို့အခုလိုသတင်းတွေထွက်ပြီးမှပဲလုံခြုံရေးအခြေအနေတွေတိုးမြင့်မယ်လို့ရန်ကုန်တိုင်းဆိုရဖွဲ့ရဲ့နေဆက်ရေးလုံခြုံရေးဝန်ကြီးဘုံမီးတင်ဝင်းက VOA ကိုပြောပါတယ်စတင်မလာ3ရက်နေ့ကထွက်ပေါ်လာတဲ့ video file ရဇာဝါဟီရီကရန်သူတွေအပေါ်မှာ GHS လုံးကြဖို့နဲ့မွတ်စလင်တွေနေထိုင်တဲ့မြေမှာလွတ်ပြောင်းအောင်ဆောင်ရွက်ကြဖို့အစ္စလာမ်နီးကြအချုပ်အခြာအာဏာထူထောင်ဖို့တူဦးရဲသောခေါင်းဆောင်အောက်မှာစူးစီးကြဖို့ကိုလည်းမွတ်စလင်တို့ကိုတိုက်တွန်းတယ်လို့ဆိုပါတယ်အရှင်းအောင်အာရှတခွင်မှာ GHS အလံလွှင့်မှုရည်ရွယ်ချက်နဲ့အိန္ဒိယတိုင်းငယ် Al-Qaeda အကြမ်းဖက်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းလည်းတဘာတဲ့ကြေညာသွားခဲ့တာပါအိန္ဒိယတိုင်းငယ် Al-Qaeda အဖွဲ့ဖွဲ့စည်းခြင်းဟာမြန်မာ Bangladesh အိန္ဒိယနိုင်ငံပြည်နယ်အချို့မှာရှိတဲ့မွတ်စလင်တွေအတွက်သတင်းကောင်းဖြစ်ပြီးတော့မတရားမှုနဲ့ဖိနှိပ်ခံရမှုတွေကနေကယ်တင်မယ်လို့လည်းဇာဝါဟီရီကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်တွေအတွက်တော့အခုလိုအကြမ်းဖက်လုပ်ရက်တွေဖြစ်လာမယ်ဆိုရင်မပါဝင်ကြဖို့နဲ့ပြည်ထဲမှာနေထိုင်ကြတဲ့မွတ်စလင်တွေကအခုလိုဘာသာရေးစစ်ပွဲဆင်နွှဲမယ်ဆိုတဲ့အပေါ်မှာလည်းယုံကြည်မှုရှိသလိုစိတ်ဝင်စားမှုလည်းမရှိဘူးလို့အစ္စလမ်သံတမန်ရေးကောင်စီရဲ့တွဲဖက်တွင်မှုဂျိုဦးနာရွှေကပြောပါတယ
်အဲကျွန်တော်တို့ဒီဘက်မှာပြည်ထဲမှာရှိတဲ့စံပါတာဝင်နေတာကိုကောင်းကောင်းသဘောပေါက်ပြီးတာပါကျွန်တော်တို့ဒီမှာကြုံတွေ့ရတဲ့အခြေအနေရရမှာတော့မှသူတို့ထိန်းသိမ်းပြီးတော့ပြောလာနေနိုင်တဲ့အနေအထားရှိပါတယ်။ဒီတွင်းကလူတွေအတွက်ကတော့သဘောပေါက်ပြီသားပါ။အဲကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အစ္စလမ်ဘာသာဝင်ဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့အစ္စလမ်ဘာသာဝင်တရားအစင်မှာအကြမ်းဖက်မှုကိုလေဘယ်သူမှမဘယ်နေရာမှမဆိုဘယ်အချိန်မှမဆိုဘယ်သူပဲပြုတ်ပြုတ်အကြမ်းဖက်မှုကိုကျွန်တော်တို့အနေနဲ့လက်မခံပါဘူး။အကြမ်းဖက်မှုကဒီလေဒီအကြမ်းဖက်မှုကိုသိပြုနေပါတယ်။
55မိနစ်ကြာဗီဒီယိုဖိုင်မှာဇာဝါဟီရီကအာဖဂန်တာလီဘန်ခေါင်းဆောင်မူလာအိုမာကိုထောက်ခံကြောင်းထပ်မံတစ်ဆပြုတ်ခဲ့ပါတယ်။ အခုနောက်ပိုင်း IS အဖွဲ့ရက်ဆက်ကြမ်းကြုတ်မှုတွေအချိန်မြင့်ဆောင်ရွက်လာပြီးတဲ့နောက်မှာ Al Qaeda အကြမ်းဖက်အဖွဲ့ကအရှိန်အဟုန်ကျဆင်းနေတာကိုအခုဗီဒီယိုနဲ့ Al Qaeda အရှိန်အဟုန်ကိုပြန်မြင့်နေလိုက်တဲ့သဘောလို့လည်းနိုင်ငံတကာသတင်းတွေမှာသုံးသပ်ထားတာကိုတွေ့ရပါတယ်ခင်ဗျာ
ကိုအောင်ရဲမမောင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတခါသမရဦးသိန်းစင်ရဲ့ဂျာမနီခီးစဉ်အခြေအနေတင်ပြပါမယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုပြည်ပပြင်းပြင်းသွားမယ်ဆိုရင်တော့ဂျာမနီနိုင်ငံမှာကျင့်သုံးနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ကူညီလေးကျင့်ပေးသွားမယ်အကြောင်းဂျာမန်နိုင်ငံဝန်ကြီးချုပ်အန်ဂျလာမာကဲကဂျာမနီကိုရောက်ရှိနေတဲ့သမ္မတဦးသိန်းစင်ကိုကတိပေးပြောကြားလိုက်ပါတယ်။ဒါပေမဲ့ဟိုအရင်တုန်းကမြန်မာနိုင်ငံကိုလက်နက်ကူညီနေတဲ့ကိစ္စကိုတော့ဆက်လက်ရပ်ဆိုင်းထားမယ်ဖြစ်တယ်လို့သိရပါတယ်။အကြောင်းစုံကိုဆက်ပြီးတင်ပြကြင်ပါတယ်။ဂျာမနီနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားတန်တမာရေးဆက်ဆံမှုအနှစ်60ပြည့်အထိမ်းအမှတ်ပွဲကိုတက်ရောက်ဖို့ဂျာမန်နိုင်ငံကိုရောက်ရှိနေတဲ့သမ္မတဦးသိန်းစင်ကမြန်မာနိုင်ငံဟာဂျာမနီရဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကျင့်သုံးပုံတွေကိုစိတ်ဝင်စားပြီးလေ့လာလိုကြောင်းပြောကြားတဲ့ပုံမှာတော့မြန်မာနိုင်ငံကသာဒီမိုကရေစီစနစ်ကိုပြည်ပပြင်းပြင်းရှောင်လှမ်းမယ်ဆိုရင်ဂျာမနီဘက်ကကူညီသွားဖို့အစီအစဉ်ရှိတယ်လို့ဂျာမန်ဝန်ကြီးချုပ်ကပြောဆိုကြောင်းဂျာမနီမှာနေထိုင်နေတဲ့မြန်မာရေးလှုပ်ရှားသူဦးနွယ်အောင်က VOA ကိုပြောပါတယ်
ဂျာမနီကတော့နော်ဖက်ဒရယ်ကိစ္စတွေဘာတွေမှလှုပ်လာတာကတော့နှစ်ပေါင်းကြာခဲ့ပြီလေသမရသိန်းစင်တို့ပြောအရာကတော့သူတို့ကတော့အခုဒီဟာကိုဥတီနေပါတယ်ပြောတယ်ဆိုတာတွေရှိပါတယ်ဟိုဒီဥစ္စာကိုတော့ဒီဂျာမန်ဝန်ကြီးချုပ်ကနားထောင်ပါတယ်ဟိုအကြံဉာဏ်ပေးမယ်ဆိုလို့ရှိရင်လည်းသူတို့ပြောအစီအစဉ်ရှိတယ်ဆိုတာလည်းပြောတာကိုကျွန်တော်တို့သိလိုက်ရပါတယ်အဲ့တော့ကြောင့်မလို့ဂျာမန်ဝန်ကြီးချုပ်ကပြောတာကတော့ပြပြပြမြင်ဖြစ်မယ်လုပ်မယ်ပြုမယ်ဆိုလို့ရှိရင်သူတို့ဘက်ကလည်းပညာပေးတဲ့အစီအစဉ်တွေလုပ်ပေးမယ်ပြုပေးမယ်ဆိုပြီးတော့အဲ့လိုတာဝန်ခံပြောဆိုတာမျိုးတော့ရှိပါတယ်ခင်ဗ
ျမြန်မာနိုင်ငံမှာထုတ်လုပ်တဲ့ G3 G4 rifle လက်နက်တွေဟာတချိန်ကဂျာမနီနိုင်ငံရဲ့စီးရေးအကူအညီတွေဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီအကူအညီတွေရပ်ဆိုင်းခဲ့ပါတယ်အခုလည်းအဲ့ဒီစီးရေးအကူအညီတွေဆက်ပြီးရပ်ဆိုင်းထားမှာဖြစ်တယ်ဆိုတာသိရကြောင်းဦးနွယ်အောင်ကရှင်းပြပါလေ
။ဟိုတချေရတော့ဟုတ်ပါလေ။လက်နက်ကိစ္စကိုသူတို့ကူညီခဲ့တယ်။ G3 G4 ဆက်ယူနေအဲလက်နက်တွေကိုတင်ပို့တာကတော့မကနော်။မြန်မာနိုင်ငံမှာအဲလက်နက်ဆက်ယူဆောက်ပြီးတော့ကိုကူညီခဲ့ဖူးတာရှိပါလေ။အဲတော့ကျွန်တော်တို့ဒီကဒီဂျာမနီမှာရှိတဲ့ညူချစ်တရားလည်းပဲဒီဥစ္စာတွေကိုအချိန်ချင်းဖမ်းမကန့်ကွက်ခဲ့တာတွေရှိပါလေ။ဒါကြောင့်မလို့နောက်ဆုံးဒီဥစ္စာကိုဒီအစိုးရကနေပြီးတော့ပိတ်ပင်ခဲ့ပါတယ်အခုလည်းပဲဒီလက်နက်ကိစ္စမှာပိတ်ပင်ထားလို့ပဲဖြစ်ပါတယ်နော်လက်နက်ကိစ္စကိုလုံးဝသူတို့စကားပြောလို့မရပါဘူးသူတို့ဟိုလက်နက်ကိစ္စဆိုလို့ရှိရင်ဂျာမန်အစိုးရလည်းဒီဥစ္စာဟာ EU policy နဲ့လည်းမကိုက်ဂျာမန် policy နဲ့လည်းမကိုက်တဲ့အတွက်ကြောင့်မလို့ဒီအတွက်ကိုဟိုအလုံးဝအခုအကူအညီမပေးဘူးဆိုတာကျွန်တော်တို့သိပါတယ်
သမရဦးသိန်းစင်ကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာဂျာမနီရဲ့စီးပွားရေးအကူအညီတွေလိုအပ်တာကြောင့်လာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်ပါတယ်။ဒါပေမဲ့ဒါဟာမြန်မာကဒီမိုကရေစီစနစ်ကိုဘယ်လောက်ထိပြည်ပြင်းပြင်းပြောင်းလဲမလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဂျာမန်ဝန်ကြီးချုပ်ကတုံ့ပြန်ကြောင်းဦးနွယ်အောင်ကပြောပါတယ
်။အဓိကဆွေးနွေးပြတဲ့အချက်တွေကဂျာမန်အစိုးရဘက်ကတော့မြန်မာနိုင်ငံတူတက်ရေးအတွက်ဆောင်ရွက်ဖို့တွေအများကြီးလူကြီးတယ်တိုင်းသားတွေအရေးလဲဆောင်ရွက်ဖို့တွေလည်းလူသေးတယ်။နောက်ပြီးတော့ပညာရေးဘက်မှာလည်းဆောင်ရွက်ဖို့တွေလည်းလူသေးတယ်။အဲ့တော့ဒီဥစားတွေကိုဆက်လုပ်မယ်ဆိုလို့ရှိရင်တော့ဟိုအငယ်စားနဲ့အလက်အတန်းစားစီဝါရေးကိစ္စတွေမှာဂျာမန်ဆိုရအနေနဲ့ပါဝင်ဆောင်ရွက်ကူညီမယ်ဆိုတာကိုတော့ဒီကဝန်ကြီးချုပ်မဲကယ်ကသူကတိတိကျကျပြတ်ပြတ်သားသားပြောပါတယ်
ဂျာမနီနိုင်ငံနဲ့မြန်မာနိုင်ငံတို့ဟာတန်တမာရေးဆက်ဆံလာခဲ့တာနှစ်60ရှိသွားခဲ့ပြီဆိုပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနှစ်နိုင်ငံဆက်ဆံရေးတွေအေးဆက်ခဲ့ရပါတယ်ခင်ဗျာဗီအိုအေကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုနားဆင်ရမှာကမြန်မာနိုင်ငံစီးပွားရေးအခြေအနေပါကမ္ဘာစီးပွားရေးရှင်ပြိုင်မှုအခြေပြအညွှန်းကိမှာမြန်မာနိုင်ငံကအဆင့်134မှာရောက်ရှိနေတယ်လို့ကမ္ဘာစီးပွားရေးညီလာခံအဖွဲ့ World Economic Forum ကဗုဒ္ဓနေ့မှာထုတ်ပြန်ကြေညာပါတယ်အရှေ့တောင်အာရှအိန္ဒိယနိုင်ငံတွေရဲ့စီးပွားရေးအခြေအနေတွေကတော့မြန်မာနိုင်ငံနဲ့အတော်လေးကွာနေတာတွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံဟာယင်းနှမြှုပ်နှံ ဖို့စီးပွားရေးလုပ်ဖို့အတွက်အလားအလာကောင်းတဲ့နိုင်ငံတနိုင်ငံဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ကြသလိုတချို့ကလည်းပြုပြင်ပြောင်းလဲမှုတွေလုပ်နေတာမှန်ပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအားတိုးတက်မှုရှိမလာသေးဘူးလို့ဝေဖန်နေပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်ကိုထက်အောင်ကပြောပြမှာပါ
။ကောင်းပါပြီခင်ဗျာ။တမနာဦးသိန်းစိန်လက်ထက်မှာပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတာတွေနဲ့အတူနိုင်ငံတကာကလည်းမြန်မာနိုင်ငံကိုအတော်လေးစိတ်ဝင်စားနေကြပါတယ်။နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေတနည်းထက်တနည်းတိုးမြင့်လာပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကတော့အဆင့်134မှာပဲရောက်ရှိနေသေးတယ်လို့ World Economic Forum ကဗုဒ္ဓဦးနေ့ကထုတ်ပြန်တဲ့ကမ္ဘာစီးပွားရေးရှင်ပြန်မှုအခြေပြုအညွှန်းကိန်းမှာဖော်ပြထားပါတယ်။အင်းကြီးနိုင်ငံတွေနဲ့ရှင်ရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကဒီအချိန်မှာအတော်လေးအားနည်းနေသေးတယ်လို့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူကိုကျော်လင်းဦးကပြောပါတယ်
။နိုင်ငံအလိုက်ဖွံ့ဖြိုးမှုအဆင့်တွေမှာမြန်မာနိုင်ငံကဟိုရင်ကလေးကသိပြီးတော့မှဟိုအားရလောက်ဆရာမရှိပါဘူး။ကိုသိစင်ဆိုတာလက်ထက်ရောက်မှာဒီနိုင်ငံကြီးပြည်ပြင်ပြောင်းလဲမှုစီးပွားပြည်ပြင်ပြောင်းလဲမှုတွေကိုဟိုစပြီးတော့မှလုပ်နေရတယ်ပေါ့နော်အဲ့တော့ဒီလိုပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေရဲ့အကျိုးရလဒ်ကနောက်10နှစ်လောက်ထိတော့သိပြီးတော့မှထူးထူးခြားခြားတွေ့ရအောင်မယ်တော့မထင်ပါဘူးဒါကြောင့်ဒီနောက်10နှစ်လောက်ထိရတော့မြန်မာနိုင်ငံထွန်းမြှုပ်မှုညှိနှိုင်းနေတာအဲဒီလိုအောက်ဆုံးအဆင့်လောက်မှာပဲရှိနေအောင်မယ်လို့တော့ကျွန်တော်ထင်ပါတယ
်စီးပွားရေးအခြေအနေတည်တည်တတ်တတ်တိုးတက်ပြောင်းလဲသေးတာမရှိပေမဲ့တဘောဝတယံဇာတာပေါ်များပြီးယင်းနှိမ့်နယ်မှုတွေနင်းနေသေးတဲ့မြန်မာနိုင်ငံကိုနိုင်ငံတကာကစီးပွားရေးလုပ်ငန်းရှင်တွေကမျက်စိကျလာစရာဖြစ်တယ်လို့စီးပွားရေးပညာရှင်ဆရာခင်မောင်ညိုဘောကဗေဒကအခုလိုသုံးသပ်ပါတယ
်။မပိုင်ရှိပါရဲ့။မပိုင်ရဆိုမြန်မာနိုင်ငံကအခြေခံသိပြီးပြည်စုံရင်းမရှိသေးဘူး။ဒါတစ်ဖက်မှာလည်းမြန်မာနိုင်ငံကအခြေခံပြည်စုံရင်းမရှိသေးတဲ့နယ်ဒီယင်းနှိမ့်နယ်မှုတွေနင်းနေသေးတာကိုအခွင့်အလမ်းတစ်ခုလို့ယူဆနိုင်တယ်။အဲ့တော့အခြေခံဆောက်အုံတွေမပြည့်စုံတာနောက်တဘူဝါဒတိုင်းဆိုင်ရာအားနယ်တာစီမင်းစည်းကမ်းတွေပြည့်ပြည့်စုံမရှိသေးတာဟိုစွမ်းရင်ပြည့်ပြည့်စုံမရနိုင်တာဟာတဖြစ်ပေါ့လေဒီလိုအားနယ်ချက်တွေရှိနေတာအမှန်ပဲဒါဒီလိုအားနယ်ချက်တွေရှိနေပြီးတော့ရင်းနှီးမြှုပ်နှံမှုတွေဝေရောက်မှုအခုချိန်ထိနေနေသေးတာကတစ်ဖက်မှာတော့ခွင့်လန်းတစ်ခုလို့ယူဆနိုင်မှာလည်းပါတယ
်လက်ရှိမြန်မာနိုင်ငံမှာမြေယာဈေးကွက်ကအတော်လေးကြီးနေပြီးအခြေခံအဆောက်အုံတွေမရှိတာလျက်စင်မီလုံလောက်စွာမပေးနိုင်တာကလည်းလာရောက်ရင်းနှီးမြှုပ်နှံကြမဲ့သူတွေအတွက်အဓိကစိန်ခေါ်မှုတစ်ရပ်ဖြစ်နေတယ်လို့ကိုကျော်လင်းဦးကထောက်ပြပါရယ
်အဓိကပြည်ပြင်ဒီရင်းနှီးမြှုပ်နှံမှုတွေလာဖို့အတွက်အဓိကစိန်ခေါ်ချက်ကြီးနှစ်ခုရှိပါတယ်အဲတစ်ခုကတော့မြေယာကိစ္စပေါ့နော်ရင်းနှီးမြှုပ်နှံမှုလာတဲ့သူတွေကဒီမြေယာကိုဒီရင်းနှီးမြှုပ်နှံဘုတ်တက်ကတော်တော်လေးကိုဈေးရှိတဲ့အနေအထားဖြစ်ပါတယ်ကျွန်တော်တိုင်းပြည်အတွက်ကတော့လေအဲ့တော့ကျွန်တော်နိုင်ငံကယင်းနှိမ့်နယ်မှုတွေကအဲ့ဒီအပေါ်မှာစိန်ခေါ်ချက်တွေကြီးကြီးရှိတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီခြေကအဆောက်အုံပိုင်းမှာအထူးသဖြင့်တော့လျှက်စစ်မီးကိစ္စပါ။အဲ့တော့လျှက်စစ်မီးကဒီပြည်သူ့ဘဝမပေးနိုင်ဘူး။အထူးသဖြင့်ဒီစီးပွားရေးလုပ်ငန်းရှင်တွေမပြောနဲ့ပြည်သူလူထုကိုတောင်းလုံးလောက်မပေးနိုင်တဲ့အနေအထားမျိုးအောက်မှာအဲယင်းနှိမ့်နယ်မှုတွေကနေပြမှာတော်တော်လေးကိုတတိထားပြီးတော့မှလာပြီးယင်းနှိမ့်နယ်မှုစဉ်းစားနေတဲ့အပိုင်းရှိပါတယ်။
မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုတော့ဘောဂဗေဒပညာရှင်ဆရာခင်မောင်ညိုကအခုလိုသုံးသပ်ပါတယ
်။အဲကိန်းငွေနဲ့ကြာပြောရရင်တော့တိုးတက်တယ်လို့ယူဆကြရတယ်အများကြီးရှိပါတော့။နောက်မြေကြီးရဲ့အခြေအနေမှာလည်းအဲဒီတိုက်ပြည်ရေးဝင်ငွေတွေပါလေတိုးတက်လာတယ်။နောက်ပုဂံသွင်းကုန်တွေတိုးတက်လာတယ်။အဲစသဖြင့်တော့ဒီတိုးတက်တယ်လို့ပြောကြရတော့အများကြီးရှိပါတယ်။ဒါပေမဲ့တစ်ဆက်မှာပြောကြရတာကဒီတမန်ဒီလူကြီးသားတွေပေါ်မှာဒုတိယမှုထိထိရောက်ရောက်ခုကြတာမရှိသေးဘူး။ဆင်းတော်မှမှုချောချနိုင်နေမရှိသေးဘူးဆိုတော့စုံရင်ပူပါမှုတွေရှိနေလဲအမှန်ပါပဲ
မြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ငါးလုပ်ငန်းများအဖွဲ့ချုပ်ကအကြီးတန်းဒုဥက္ကဋ္ဌဦးနှင်းဦးကလည်း
အင်းနဲ့နေရဘာမှထူကြပါဘူးဒါကြောင့်လည်းဆိုတော့စီးပွားရေးလုပ်ငန်းတွေကဥမပြောဆိုတော့ export import ပြကြည့်တတ်ရမယ် import ပဲများတယ် export ကနည်းသေးတာပဲလေအဲ့တော့စီးပွားရေးကောင်းဖို့ဆိုတာကလက်ရှိပြည်တွင်းကထုတ်လုပ်မှုတွေကောင်းအောင်မယ်အဲ့ထုတ်လုပ်မှုတွေကောင်းတဲ့ပစ္စည်းတွေမှာ value added ထုတ်ပြီးတော့နိုင်ငံသား export တွေများလုပ်နိုင်တယ်ဒါစီးပွားရေးတိုးတက်လမ်းကြောင်းလို့ခေါ်ရပြီ။ကျွန်တော်အဲ့လမ်းကြောင်းကိုမရောက်သေးဘူး
။အရှိတောင်အာရှကအင်းကြီးနိုင်ငံတွေရဲ့စီးပွားရေးအခြေအနေကတော့စင်ကာပူကအဆင့်2၊ထိုင်းနိုင်ငံကအဆင့်31၊မလေးရှားကအဆင့်20၊ဖိလစ်ပိုင်ကအဆင့်68၊အင်ဒိုနီးရှားကအဆင့်34၊ဗီယက်နမ်နိုင်ငံကအဆင့်68၊လာအိုစ်နိုင်ငံကအဆင့်93နဲ့ကမ္ဘောဒီးယားနိုင်ငံတို့ကအဆင့်95လို့ဖြစ်ကြပါရယ်။ဆွစ်ဇာလန်နိုင်ငံက6နှစ်ဆက်တိုက်အဆင့်1နေရာကိုထိန်းထားနိုင်ပြီးသူနောက်မှာပဲစင်ကာပူကအဆင့်2နဲ့အမေရိကန်ပြည်ထောင်စုကအဆင့်3မှာရှိနေတယ်လို့ဂျနီဗာမှာခြေစိုက်တဲ့အဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်မှာတွေ့ရပါတယ်။တရုတ်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ကထက်တဆင့်တက်သွားပြီးအဆင့်28နေရာမှာရောက်ရှိနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA ရဲ့ဂျာတာဗရီနေ့ညဘက်အစီအစဉ်တွေကိုညဆင်နိုင်သည့်လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ရွက်အတွင်းမှာတော့
တယ်လီမိုဇာဆိုတာကတော့ဆန်းနိုင်ငံတွေမှာသုံးပြပြီးတော့ဆောင်ရွက်နေကြတာကြားပါပြီ။အခုကတော့ကျွန်တော်တို့တယ်လီမိုဇာဆိုတာ
မကြခင်တင်ဆက်သွားမယ့်ကျမ်းမာရေးကဏ္ဍမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းသားသတင်းလွှာတွေကိုလည်းတင်ဆက်ပေးဦးမှာပါအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရအောင်ပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ telemedicine လို့ခေါ်တဲ့ခင်မီဆက်သွယ်ရည်နည်းပညာသုံးယောဂါရှာဖွေကုသမှုအကြောင်းကိုတင်ပြထားပါတယ်ဒီနည်းပညာကြောင့်မြန်မာနိုင်ငံမှာအရေးပေါ်လူနာတွေကိုကြိုသိနိုင်ပြီးအသက်ကယ်နိုင်တဲ့အထိအကျိုးဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်ဒီနည်းပညာအသစ်ကိုဥဆောင်ဖြန့်ဖြူးနေတဲ့အယိုးအထုခွဲစိတ်ဆရာဝန်ကြီးနဲ့အငြင်းသားပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်။ Okay ပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာဒီ telemedicine လို့ခေါ်တဲ့ခင်မီဆက်သွယ်ရေးနည်းပညာသုံးယောဂရှာဖွေကုသတဲ့ပညာရဲ့အကြောင်းကိုစပြီးတော့ရှင်းပြပေးပါလား
။ telemedicine ဆိုတာကတော့ဗျာဆန်းနိုင်ငံတွေမှာသုံးပြပြီးတော့ဆောင်ရွက်နေကြတာကြားပါပြီ။အခုကတော့ကျွန်တော်တို့ telemedicine ဆိုတာကျွန်တော်တို့တိုင်းပြည်အတွက်လူ့ကျန်းမာရေးဆောင်ရွက်မှုမှာအထောက်အကူပြုပညာတစ်ခုအနေနဲ့သုံးချပြလိုက်တာပါပဲ။ဒါကတော့ကျွန်တော်ယောဂရှာဖွေစံသက်ကုသတဲ့နေရာမှာတနေရာနဲ့တနေရာလူချင်းမျိုးနွယ်ချင်းဆိုင်မတွေ့ပဲနဲ့အဝေးရနေလမ်းပြီးတော့ကုသပေးနိုင်နေရ။နောက်သုံးတဲ့သူဆွေးနွေးတိုင်နိုင်နေတယ်အဲ့ရနေပြီးတော့ online ရနေပြီးတော့ကျွန်တော်တို့ကုသမှုတော့သောကရှာဖွေရတော့အားလုံးကိုဆောင်ရွက်ပေးနိုင်တဲ့အကြီးမြေပညာတရားပေါ့
ဟုတ်ကဲ့ဆရာ internet တွေကိုအဓိကသုံးပြီးတော့အလင်းမြန်အပြန်အလှန်ဆက်သွယ်နိုင်တဲ့နည်းပညာလို့ပြောမှာဆရာနော
်အဲဒီလိုပြောရင်ရပါလေဆရာ
ဟုတ်ကဲ့ဆရာအခုကဒီခင်မီဆက်သွယ်နည်းပညာတွေဖြစ်တဲ့လက်ကင်ဖုန်းတွေ internet တွေလူထုတွေကြားမှာလည်းအသုံးပြတာများလာတဲ့ခါကျတော့အခုလိုမျိုးဒီဆေးပညာရမှာလည်းခင်မီနည်းပညာဒီဆက်သွယ်ရေးနည်းပညာတွေသုံးတာတကခင်တဲ့အဝင်ကွင်ကျဖြစ်လာပြီးတော့အထောက်အကူပြုနိုင်တယ်လို့ပြောလို့ရတာပါဆရာတော့အဲ့ဒီခါကျတော့ဘယ်လိုမျိုးထူးထူးခြားခြားအထောက်အကူပြုလာမလဲပြောင်းလဲသွားမလဲဆရာကြီ
းအဲအင်တန်းကိုအထောက်အကူပြုတဲ့ချိန်မှာရပါခင်ဗျာဒီပညာရမှာလည်းကာနာပြည်ပြည်ကိုအထောက်အကူပြုနိုင်ဒီချက်ကတော့ဝေးလံတရားနေလက်မှတ်နားလည်တဲ့ပုဂ္ဂိုလ်ယောက်ကဘဝမှာတွေ့ရှိတဲ့ကိုပြောပြပြီးဒီဘက်ကဒုက္ခပါရဉာဏ်နဲ့တွေ့ဆုံဆွေးနွေးပြီးတရားပြောတာကိုလိုက်ပြီးတော့ဆောင်ရွက်နေရတဲ့အချိန်မျိုးရှိတာပေါ့အခုဘာဒီမှာသူခြားခြားဆောင်ရတာပဲပေါ့လေ။အော်လဲဆိုတော့ကျွန်တော်တန်းပြည့်အတွက်ကျမကြီးကိစ္စအများကိုဒီလိုဖြတ်ပြဆောင်ရရမှာဒီနည်းကချိန်တို့တွေ့မှာခရီးရောင်းနဲ့ Universal Health Coverage ဆိုပြီးဒါဒီလိုကျမကြီးနဲ့ပတ်သက်လို့လွှမ်းခြုံနိုင်မှုကိုထောက်ကူပြုမဲ့ပြည်ညာရတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အဲ့ဒီအတွက်ပဲ Pilot Project အနေနဲ့မေလ10ရက်နေ့မှာစတင်အကြံတို့မျိုးမှာရှင်းပြအနေနဲ့တန်တာဆောင်ရပါလေ။ဥမာဆိုလို့ချင်းတယ်လီဖေးရောလာပြီပေါ့ကွာ။ဘက်ကဒီပညာကိုစီရောပြီးတော့ group practice clinic လေးထောင်းပါလေ။ community ဖွဲ့ပြီးတော့ဒါအဲ့ထဲကိုလည်းကျွန်တော်တို့ public community နဲ့ပြီးတော့ share ထည့်တာပေါ့။ကျွန်တော်တို့ new idea ပေးတယ်ပေါ့။ citizen development လုပ်ပေးတယ်ပေါ့။ဒါအဲ့ဒီဘက်တမန်ရပြီလို့ရှိရင် internet ကနေချိတ်ချက်ပြီးတော့ဒီဘက်ကိုဟိုဟိုကျွန်တော်လှမ်းပို့လို့ရှိရင်ဒီဘက်ကပါလူကနေပြီးတော့တမန်ကိုကြည့်ပြီးတော့အဖြေရှာပေးတာပေါ့လေတမန်အဲ့ဒီအနေနဲ့ပြောတော့ပို့လုံးလိုက်လို့ရှိရင်ဘုရားကတမန်ရပြချင်ရမ်းနေစမ်းတယ်ဘုရားကပို့ရချင်းပေါ့လေဆက်ကမြတ်ပြကြပါလေဆရာ
ဟုတ်ကဲ့ဆရာ
ဆက်များပါလေ
ဟုတ်ကဲ့အဲ့တော့အရင်ကဆိုလို့ရှိရင်တော့အချိန်နေအများကြီးယူပြီးတော့မှအခုလိုမျိုးကုသမှုလုပ်နေတာနဲ့အခုဆိုလို့ရှိရင်ဝေးဝေးလည်လည်သွားကြလည်းမလိုတော့ဘူးဟုတ်လားအချိန်ကုန်အများကြီးတက်တာသွားတော့ပါဆရာနော်ဟုတ်ကဲ့အဲ့တော့ဒီနေ့မှဆရာရဲ့
ပါကူရဲ့ဟွာလည်းရတာပေါ့ကုညီရတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေ့မှဆရာတို့ထူးထူးခြားခြားပေါ့နော်ရက်လက်ကောင်းတွေရောတွေ့ကြလားဆရာ
အဲတွေ့တယ်ခင်ဗျတက်တို့မျိုးပေါ့လူလာတရားပေါ့နွားခွေခါရတယ်ပေါ့လေအဲ့တော့သူရဲ့ပြင်ပအောက်ပိုင်းနားမှာအောက်နဲ့အောက်နဲ့ဆိုပြီးတော့နာနေရောနာရိုက်ပါတယ်အတူမှယူမင်းကြိုးသလားလို့ပေါ့ဗျ။ဟု
တ်ကဲ့။
ဘာလဲလဲခါကြတော့ဒီဘက်ကိုပို့တော့ပေါ့။အဲမှာ quality လည်းကောင်းတယ်ကြည့်။ဟိုမှာထက်တဲ့ quality တိုင်းနဲ့ဒီဘက်မှာလည်းဒီလိုပဲမြင်ရတယ်။အဲတော့ဒီဘက်ကပါလို့ဖတ်ပြီးတော့တက်မှ support back ပေါ့လေ။အဲဒါပြန်သွားတာ25မိနစ်ပဲကြာ။အဲဒီမှာဘာတွေ့လဲဆိုတော့ဘိုက်ထဲမှာဦးတနေရပေါက်နေတယ်လို့တွေ့ပါတယ်။ဒါအရှင်တိုင်းရေးကြည့်တဲ့အချိန်လေးဆိုတော့သူ့ကိုအိမ်ကပြန်ခေါ်ပြီးတော့ကျွန်တော်တထုံစေးကိုပို့ချက်ချင်းခွဲစေးကူလာလိုက်တော့ကောင်းပါရဲ့ပေါ့လေအဲမိုးရင်တော့သူတို့ခရိုင်းဆိုရင်ပုဂိုလ်ကိုသွားရတယ်ခင်ဗျအဲ့မှတကူရဖို့ဖြေရဖို့သွားရင်ကားနှစ်ချင်းလောက်သွားရတယ်ပြီးရင်ဟိုကြလို့ချင်းတ냐ဆောက်ပေးဆောင်ရတယ်တရက်ကြာတယ်ပေါ့လေအဲ့ဒီအတွက်သွားတဲ့လူကနှစ်ယောက်ကုန်တယ် transportation charges ရှားစီနေစီကုန်တက်ပါလေခင်ဗျအခုပဲလက်တွေ့ရ3000ကျော်ကျတဲ့ဟာကျွန်တော်တစ်ပေါင်းကျော်လေးပဲကျတော့တယ်ဆိုတော့နောက်ဆလာပို့ပြီးတော့တက်တာပါတော့ဗောလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီညမှာဒီငွေကုန်ကြေးကြတက်တာတာအပြင်
ပေါင်းကျော်တော့ဟုတ်တယ
်ဟုတ်ကဲ့
အချိန်ကုန်တက်တာတာပေါ့လေ
ဟုတ်ကဲ့ဆရာအခုကဒီအရေးပေါ်အချိန်တွေကိုဆရာတို့ကြိုသိနိုင်တဲ့အတွက်အသက်ကယ်နိုင်တယ်လို့တောင်ပြောလို့ရတာဗောဆရာနော်ခုနဦးပေါက်သွားတဲ့အချိန်တွေလေ
အသက်ကယ်တာပေါ့ဗျာအသက်ကယ်တာပေါ့ဗျာဒါခရိုင်းဆိုတဝဲလဲလဲနဲ့ဒုက္ခရောက်မှာလေတခြားလူနာတယောက်ကတော့အမျိုးပြီးတယောက်ပေါ့လေသူကညာဘက်အဆုတ်ကလုံးဝကြီးကိုကျုံသွားတယ်ခင်ဗျာနောက်အဲမှာရေနဲ့လေနဲ့ဝင်ပြီးတော့ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့ဒီဘက်ကဒယ်လီရေဒီယိုဂရာဖီပေါ့လေအဲ့ဒီကနေဆိုတော့ပို့ကနှစ်30လောက်ပဲကြာတယ်ကျွန်တော်တို့ပြန်သွားတဲ့အချိန်မှာသူကတက်ရှူကြက်နေလို့လာတာဟုတ်အဲ့တော့ယောဂအတွေ့ကြီးနေရာထုတ်ကတော့ကျုံပါတယ်အဲ့ဒီကျအချိန်ကြီးအရင်များကုသဖို့ဆိုရဲအဲတထုံသေးုံသွားမလားပို့ပေးမယ်လို့ဆိုတော့သူကတော့ရန်ကုန်သွားမယ်ဆရာဟိုသားပြောကုသလိုက်တော့ကောင်းသွားတယ်ပေါ့ဗျာအဲ့တော့ကျွန်တော်တက်ခဲ့နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့တကယ့်ကိုဒါထိရောက်တဲ့ဤပညာနဲ့စေကူတာနိုင်ပြီလို့ပြောလို့ရတာပါဆရာနော်အဲ့ဒီခါကျတော့ဆရာကြီးဒီလူနာရီအနေနဲ့ဒီစေပညာရက်ကိုအသုံးပြုချင်တယ်ဆိုလို့ရှိရင်ဘယ်လိုဆက်သွယ်လို့ရမလဲဆရာကြိုက်ထူမှာတော့ဆရာတို့စမ်းတက်ပြီးတော့စတင်တဲ့လုပ်ငန်းစဉ်လေးရှိနေပြီပေါ့တခြားနေရာဒေသတွေမှာ
ခုဒီဟာက MRTVL ကြော်ညာတယ် Skynet ကလည်းကြော်ညာတယ်ဆိုတော့တော်တော်လေးတည်သွားတဲ့ခါကျတော့အကျိုးရေးဖွဲ့စည်းရမယ်စိတ်ဝင်စားလာကြတယ်ကျွန်တော်တိုင်းဒေသကြီးဒီနေ့များကလည်းသူ့အဖွဲ့တွေကကြည့်နေတယ်လို့တွားရောက်ပြီးရှင်းလင်းတင်ပြပြီးတော့သူတို့ဒီမှာလည်းလုပ်ချင်ပါတယ်။ဆောင်ရွက်ပေးဖို့ဆိုတာမျိုးပြောတာရှိပါတယ်ခင်ဗျာ။အခုဆိုလို့ရှိရင်တချို့ကဥမာဘူတိုင်းကထမ်းတယ်ပဲဆိုရင်သူစာအုပ်တော့စောင့်နေပြီသူတို့အဲနောက်ညင်းညာဆိုနေရှိနေတယ်ခင်ဗျာ။နောက်ပြီးတော့လည်းခြားမျိုးနယ်တွေကျွန်တော်လည်းလိုက်ပြီးတော့ဒါရှင်းပြတဲ့အတွက်မျိုးနယ်နဲ့ဆက်ကြရောလောက်ကကမ်းလှမ်းတာရှိပါတယ်။ကျွန်တော်ကြည့်ရထားတာကတော့ဒီလိုရအောင်ဖြန့်ဖို့ပေါ့လေချိန်နည်းရတယ်ဒီချင်းဆောင်ရွက်သွားမယ်ဒီနှစ်ထဲတော့50လောက်မှန်းထားပါတယ
်ဟုတ်ကဲ့ဆရာကျွန်တော်မမေ့ရသေးတဲ့ဒီနည်းပညာရဲ့ဒီအကျိုးရှိနိုင်ပုံရော
ဒီဟာကလူနာကုရဲ့နေရာလည်းမဟုတ်ပါဘူးလူနာကုကလည်းပို့ပြီးတော့သူကြကြဥမာဆိုလို့ချင်အာဒဖောင်းပေါ့လေဒီတမ်းမှလို့ကျွန်တော်ပမာလို့ပြန်ထားတာဘက်ကနေပြီးတော့လိုက်ပေါ်မှာပြင်ပြီးတော့ရှမ်းနဲ့မီးကိုပြထားလိုက်လို့ချင်ဒီဘက်ကနေပြီးတော့ဘိုးကနေပြီးတော့အဲ့လိုအကြည့်ပြီးတော့ဒါရင်လို့ပြစပေးလို့ရတယ်ခင်ဗျာနောက်တစ်ချက်ကတော့ဒီဟာကိုသုံးပြီးတော့ online course ပေးခြင်းအဖြစ်ဒီသက်ကဆောင်များရဲ့ quality ကိုပို့ပြီးတော့တိုးတက်အောင်ဆောင်ရွက်ပေးနိုင်တယ်ရှင်းမီနည်းပညာတွေနဲ့ကြီးတွေ့ကုန်လေကျွန်တော်ပေးလို့ရတာပေါ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ပြန်လည်ရှင်သန်လာတဲ့မြမဘန်လုပ်ငန်းနဲ့ငွေမဲခွာချမှုအကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအချင်းချင်းတင်ပြထားပါတယ
်မြမအစိုးရဟာငွေချေခွာချမှုချုပ်ကံရေးဥပဒေပြဋ္ဌာန်းပြီးမဟာဖြူဟာနီးဖြူဟာတွေတုံးနေပါတယ်လို့ကြွေးကြော်နေပြီးမြက်လက်တွေလုတ်ကန်ရမှာထိရောက်မှုနည်းနေတယ်လို့ Paris အခြေဆိုင်FATF Financial Action Task Force ကလွန်ခဲ့တဲ့ဇွန်လကကြေညာပါတယ်ငွေကြေးကိစ္စမှာတိသာမြင်သာဖို့နဲ့ FIU Financial Intelligence Unit ငွေကြေးစုံစမ်းထောက်လှမ်းရေးအဖွဲ့အစည်းနဲ့ထိရောက်စွာလုပ်ကင်ဖို့လိုအပ်ကြောင်းကိုလည်း FATF ကြေညာချက်မှာပေါ်ပြပါတယ်မ မြန်မာပြည်မှာငွေမဲခွာချမှုရှိနေပြီးမြေစုံစမ်းစစ်ဆေးတိုက်ဖြတ်ရေးဘက်မှအားနည်းနေသေးတယ်လို့ဆိုလိုတာဖြစ်ပါတယ် FATF ကြေညာချက်ထုတ်ပြန်ပြီးနှစ်လကြာတဲ့အခါငွေမဲခွာချမှုနဲ့အကြမ်းဖက်မှုကိုငွေကြေးထောက်ပံ့တဲ့ကိစ္စတိုက်ဖြတ်ရေးကိုပြည်ပြင်းပြင်းလှုပ်တော့မဲ့အကြောင်းငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့ကဩဂုတ်လ22ရက်နေ့ကကုန်တယ်နဲ့ဆက်မှုအသင်းချုပ်မှကြေညာပါတယ်လွတ်တော်မှာမတ်လ14ရက်နေ့ကပြတ်တမ်းတဲ့ငွေကြေးခွာချမှုတိုက်ပြည်ဥပဒေကိုရှင်းပြရင်ဒီဥပဒေနဲ့ညီဆွတဲ့လူဆိုရင်ဝင်ကြီးတွေမကဘူးဝင်ကြီးတဲ့အစ်စ်မြင့်သူကိုလည်းအရေးယူမယ်လို့ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့ဝင်အချို့ကကြေငြာသွားပါတယ်
။ပုဂ္ဂလိကဘဏ်တွေကို1992မှာတည်ထောင်ခွင့်ပြုတဲ့အချိန်ကစပြီးငွေမဲခွာချမှုတိုက်ပြည်ဥပဒေပြတ်ထန်းတာနှစ်ကြိမ်ရှိသွားပါပြီ။ဘိမ်းမောင်ခိုအဖြစ်နာမည်ထွက်တဲ့ကိုကန့်တရုတ်ဦးဝိုက်ထွန်းရဲ့အာရှတနာဘဏ်ရှမ်းတရုတ်ဦးကျော်ဝင်းတီထောင်တဲ့မေဖလာဝါဘန်နဲ့ဝါလက်နက်ကိုင်တဲ့အဆက်အသွယ်ရှိသူရှမ်းအမျိုးသားဦးတင်စင်တီထောင်တဲ့ Universal Bank တွေဟာကနဦးတီထောင်တဲ့ဘန်တွေဖြစ်ပြီးငွေကြေးခွာချတဲ့ဘန်တွေဖြစ်လူသိများပါတယ်။ဘန်လုပ်ငန်းနာမည်ပြက်လွန်းလို့2001မှာတရားမဝင်သောနီလန်းဖြင့်ရရှိသည့်ငွေကြေးနဲ့ပစ္စည်းများထိန်းချုပ်ရေးဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေတိုင်းအရေးယူရင်အစိုးရရန်တရားမှပါဝင်သူအလုံးကိုအရေးယူရမလို့ဖြစ်နေပါတယ်။ဒါကြောင့်2000နှစ်ဥပဒေကိုဝါဒဖြန့်ဖို့အတွက်ပြဋ္ဌာန်းတာထင်ရှားပါတယ
်။ဈေးကွက်ခေပုဂ္ဂလိကဘဏ်တည်ထောင်ခွင့်ပေးချိန်မှာငွေရင်းစိုက်ထုတ်နိုင်သူဟာဘိမ်းမောင်ကိုနဲ့အကွင့်ဒုကံခရိုနီတွေဖြစ်ပါတယ်။ဒါကြောင့်သူတို့တည်ထောင်တဲ့ဘဏ်မှာငွေကြေးခွာချတာမတူစမ်းပါဘူး။ငွေကြေးခွာချမှုချုပ်ကန့်ရေးဥပဒေကို2000နှစ်မှာပြဋ္ဌာန်းတော့အခြေအနေအတော်ဆိုးနေပါပြီ။အာရှဒဏ္ဍဘဏ်နဲ့မေဖလာဝါဘဏ်တွေကိုဝိမဲခွာချလုပ်ငန်းအဖြစ်အမေရိကန်ကအရေးယူလို့2003မှာပိတ်လိုက်ရပါတယ်။ဝါခေါင်းဆောင်ဘိမ်းမောင်ကိုဝေစုခိုင်းတဲ့အဆက်အသွယ်ရှိသူလို့ယူဆတဲ့ရှမ်းအမျိုးသားဦးတင်စင်ရဲ့ Universal Bank ကိုလည်းဝိမဲခွာချလုပ်ငန်းအဖြစ်တပ်ပတ်ကြပါတယ်။ဒါပေမဲ့ဗိုလ်ချုပ်ခင်ကျွန်းနဲ့လီးစပ်သူဖြစ်လို့ဗိုလ်ချုပ်ကြီးပြုတ်တော်မှာ2005ဩဂုတ်လမှာ Universal Bank ကိုစစ်တပ်ကဝင်စီးပြီးနိုင်ငံပိုင်စီးပွားရေးဘဏ်နဲ့ပူးပေါင်းလိုက်ပါတယ်။
အာရှတနာဘဏ်တည်ထောင်သူဦးအိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအ धिक အချက်ချာကြတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်။ရွှေတောင်နဲ့စင်ကာပူကုမ္ပဏီဖက်ဆက်လုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။အခုတော့ဗိုလ်ချုပ်မှုကြီးတွေနဲ့ရင်းနှီးသူအဖြစ်လူသိများတဲ့ဦးအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကျောင်းမြတ်လုပ်ငန်းနဲ့လေကြောင်းလိုင်းတွေကိုပါတည်ထောင်ထားပါတယ်။စီအိုစုရထားတဲ့မတမာငွေကြေးကိုခရိုနီပိုင်ဘန်တွေကခွာချပေးတယ်လို့မယုံသင်္ကာဖြစ်သူတွေလည်းရှိပါတယ်။ဒါကြောင့်မြမဘန်လုပ်ငန်းကိုယုံကြည်သူနှဲပါနေတာဖြစ်ပုံရပါတယ
်။ခင်တော့ကြာနေတဲ့မြမဘန်လုပ်ငန်းကိုခင်မီလာအောင်ပြုပြင်ပြောင်းလဲဖို့ကမ္ဘာဘန်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကစိတ်ဝင်စားကြပါတယ်။မပြုပြင်တဲ့မြမဘန်လုပ်ငန်းဟာနိုင်ငံခြားဘန်နဲ့ရှင်းပြိုင်နိုင်မှာမဟုတ်ပါဘူး။ကမ္ဘာပိုင်ရဲ့လက်အောက်ခံတစ်ခုဖြစ်တဲ့ IFC International Finance Corporation ဟာတရုတ်အမျိုးသား Search Bank တည်ထောင်တဲ့ရိုးမအုပ်စုကိုစီမံကိန်းနှစ်ခုအတွက်ဒေါ်လာတန်100ကျော်ထောက်ပံ့မှုစီစဉ်တာဟာလုံးလုံးစေအငင်းပွားစရာတစ်ခုဖြစ်နေပါတယ်။ဒီကိစ္စကိုရှင်းနေအစိုးပိုင်းအမေရိကန်အစိုးရကိုအစိုးရခံရပါလိမ့်မယ်။တိုင်းပြည်ရဲ့စီးပွားရေးအသက်သွေးကြောဟာဘန်ဒါရီဂန္ဓာလို့ဆိုရရှိပါတယ်။ဒီအသက်သွေးကြောပုံမှန်လက်ပတ်နိုင်ဖို့အတွက်ဘန်လုံငန်းစနစ်ကျန်းမာဖို့လိုပါတယ်။ဒါပေမဲ့ဘဏ်လုပ်ငန်းထွန်းကားတဲ့အမေရိကန်မှာတောင်ငွေကြေးခွာချမှုကြောင့်ဒေါ်လာသန်းပေါင်းရာထောင်ချီပြီးဒဏ်ရိုက်ခံရတဲ့ဘဏ်တွေရှိပါတယ်။ဥပဒေတွေပြဋ္ဌာန်းထားတဲ့ကြားကလျှင်လျက်တလို့ငွေကြေးခွာချနေတာဖြစ်ပါတယ်။ငွေကြေးခွာချမှုကိုသိရှိနိုင်တဲ့အတတ်ပညာရှိပေမဲ့အသုံးမပြုနိုင်ရင်ခွာချမှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ဘဏ်လုပ်ငန်းဆိုတာကလည်းငွေရဖို့သာအဓိကထားကြတာမို့အခွင့်အာဏာနဲ့ငွေကြေးခွာချမှုဝင်မလေးတာဖြစ်ပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်တော့မှာဖြစ်ပါတယ် PNI ဝိုင်းတော်သားတွေကစူးစီးထုတ်လွှင့်မှာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
mingla ba shin jama ga nang hom ba bni wine tho ta re tin sat tha de di dabat tai yin tadin lwa ma na sin ya ma ri ga do ညညတော့တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့၃နှစ်တာတက်တမ်းအတွက်ခေါင်းဆောင်တွေကို UNFC အစည်းအဝေးကနေရွေးချယ်ခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကဝန်ကြီးငါးဦးကိုဌာနပြောင်းရွှေ့ပြီးတာဝန်ထမ်းဆောင်ဖို့နိုင်ငံတော်ဓမ္မဒကနေအမိန့်ထုတ်ပြန်ခဲ့တယ်ဆိုတာနဲ့ KNU ခေါ်ကရင်အမျိုးသားအစည်းအရုံးအနေနဲ့ညညတော့တိုင်းရင်းသားလူမျိုးများ Federal Council UNFC ကနေပူးပေါင်းမှုရည်ရည်ရပ်ဆိုင်းလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ2014ကနေ2016ခုနှစ်3နှစ်တာတက်တန်းအတွက်ညှို့သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ခေါင်းဆောင်တွေကိုထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ UNFC အစည်းအဝေးကနေရွေးချယ်ခဲ့ပါတယ်စက်တင်ဘာလ3ရက်နေ့က UNFC အစည်းအဝေးကနေအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ကချင်လူလတ်ရေးဖွဲ့ KIO ကဗိုလ်ချုပ်အမ်ဘန်လာအောင်ကိုထပ်မံရွေးချယ်ပေးခဲ့ပြီးတော့ဒုဥက္ကဋ္ဌတင်နေရမှာမွန်ပြည်သက်ပါတီ NMSP ကနဲ့ဟန်တာအထွေထွေအတွင်းရေးမှူးအဖြစ်ကရင်နေအမျိုးသားတိုးတက်ရေးပါတီကခုဦးရဲတွဲဖက်ထွထွေတွင်ရင်မူတက်အဖြစ်ပို့အမျိုးသားလွမြောက်ရေးအဖွဲ့ချုပ်နာယကပုံမူကြီးခွန်အုပ်ကတွဲဖက်ထွထွေတွင်ရင်မူနှစ်နေရာမှာတော့ချင်းအမျိုးသားတပ်ဦး CNF ကစလိုင်းထန်လဟေးရို့ကိုရွေးချယ်တင်မြောက်ခဲ့ကြပါတယ်ဒီအစည်းအဝေးမှာတော့တိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုကနေပူးပေါင်းမှုရည်ရဆိုင်ကြောင်းကြေညာထားတဲ့ KNU အတွက်ဒုဥက္ကဋ္ဌနှစ်တနေရာနဲ့ဗဟုအလုံးမှုဆောင်12ဦးအဖွဲ့မှာတနေရာထိတ်တန်းကောင်းဆောင်နေရာချန်လက်ပေးထားတယ်လို့ UNFC ကောင်းဆောင်တွေကပြောပါတယ်ဒီလို KNU အတွက်ခေါင်းဆောင်နေရအတွက်ချန်လက်ပေးထားတာကတပ်ပေါင်းစုမှ KNU ရဲ့ပူးပေါင်းပါဝင်မှုအခန်းကဏ္ဍကိုလိုလားတဲ့ UNFC ရဲ့စေတနာကိုထင်ဟပြလိုက်တာလို့ဘဒုကွယ်ထူးဝင်းက၎င်းရဲ့ပုဂ္ဂလိကအမြင်ကိုပြောပါတယ်
။ရခိုင်ပြည်နယ်စိုးရဖွဲ့ကဝန်ကြီး9ဦးကိုဌာနရွှေ့ပြောင်းပြီးတာဝန်ထမ်းဆောင်စေဖို့နိုင်ငံတော်ဓမ္မရဦးသိန်းစိန်ကနေဩဂုတ်လ28ရက်နေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။အခုလိုထုတ်ပြန်လိုက်တဲ့အမိန့်ကရခိုင်ပြည်နယ်ပန္နာရေးဝန်ကြီးဌာနဝန်ကြီးဦးအောင်ကျော်မင်းကတော့လူမှုရေးဝန်ကြီးဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ရမှာဖြစ်ပြီးတစ်တော်နဲ့တပ်သူတွင်ဝန်ကြီးဌာနဝန်ကြီးဦးကျော်သိန်းကတော့ပြည်내ပန္နာရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ပြည်내လူမှုရေးဝန်ကြီးဦးကျော်ခင်ကတော့တစ်တော်နဲ့တပ်သူတွင်ဝန်ကြီးစီပင်သားရဲရေးဝန်ကြီးဦးမြအောင်ကတော့ပြည်내စီမံကိန်းနဲ့စီးပွားရေးဝန်ကြီးဌာနဦးမောင်ဆန်းရွှေကတော့စီပင်သားရဲရေးဝန်ကြီးဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်အခုလိုဝန်ကြီးတွေကိုဌာနလိုက်ပြောင်းတာဟာဆိုင်းဘုတ်ပြောင်းသူလိုတာဖြစ်ပြီးတော့ဝန်ကြီးတွေကဌာနတွေကိုပိုင်ပိုင်နိုင်နိုင်မကင်သွဲနိုင်ရင်ဘလို့ပဲပြောင်းပြောင်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်နိုင်မှာမဟုတ်ဘူးလို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်အရင်ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးလှမောင်တင်နှုတ်ထွက်ပြီးဝန်ကြီးချုပ်အသက်ဗိုလ်ချုပ်မမောင်အောင်တက်လာပြီးနောက်ပိုင်းမှာရခိုင်ပြည်နယ်အစိုးရဘက်ထက်မှအခုလိုအပြောင်းလဲဖြစ်လာတာဖြစ်ပါတယ်
မွန်ပြည်နယ်အစိုးရအသုံးစရိတ် 2013-2014 ဘန်ဒါရင်းနှစ်အတွက်ပြည်ထောင်စုကနေချပေးထားတဲ့ဘတ်ဂျက်ပမာဏနဲ့ပြည်နယ်အစိုးရရဲ့ရသုံးဘန်ဒါရှင်တန်အရာကျပ်ငွေတန်းတစ်ထောင်ကွာခြားနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေတင်ပြချက်အပေါ်စက်တင်ဘာလ1ရက်နေ့မှာပြည်ထောင်စုဘန်ဒါရေးဝန်ကြီးဌာနကတာဝန်ရှိသူတွေလာရောက်ရှင်းလင်းခဲ့ရပါတယ်ဒီလိုကွာဟနေမှုဟာငွေတွေကိုအလွဲသုံးစားလုပ်ထားတာမဟုတ်ပဲရသုံးစရင်မှာနေရာမရင်းပေါ်ပြမိတာဖြစ်တယ်လို့ပြည်ထောင်စုဘန်ဒါရေးဝန်ကြီးဌာနကဒုတိယညွန်ကြားရေးမှူးချုပ်ဒေါ်ခင်လင်းမြင့်နဲ့ညွန်ကြားရေးမှူးဒေါ်နေနေဆွေတို့ကရှင်းလင်းခဲ့ပါတယ်ခါတိုင်းနှစ်တွင်မှာတော့အစိုးရအသုံးစရိတ်ငွေနဲ့စည်ရင်းနွမ်းပွားမှုရှော့ချရေးလုပ်ငန်းတွေအတွက်ရန်ပုံငွေကိုပြည်ထောင်စုအစိုးရကနေတိချားစီချထားပေးခဲ့ပြီးဒီနှစ်မှာတော့တပေါင်းတီးချပေးလိုက်တာလို့ရှင်းလင်းခဲ့ပါတယ်ဒါပေမဲ့ဒီလိုတပေါင်းတီးချပေးတာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့မွန်ပြည်နယ်လွတ်တော်အစိုးအမင်းဥပဒေများအကောင့်ထယ်ဖော်မှုလေလာသုံးသပ်ရေးကော်မတီဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကထောက်ပြခဲ့ပါတယ်2013-2014ဘန်ဒါရင်းနှစ်အတွက်မွန်ပြည်နယ်အစိုးရကိုပြည်ထောင်စုကချပေးခဲ့တဲ့အသုံးစရိတ်ကတက်တန်ပေါင်း 35,500 ကျော်ရှိပါတယ
်ကချင်ပြည်နယ်မှာကမိုင်းမြို့မူရစေဝါတိုက်ဖြတ်ရေးကော်မတီကနေဦးဆောင်ပြီးတော့မိုးကောင်းကနေဖားကကားလမ်းတစ်လျှောက်မှာမူရစေဝါတိုက်ဖြတ်ရေးကြီးညာဇာရန်ကတ်တလှုပ်ရှားမှုတွေကိုဒေသခံပြည်သူတွေကနေလှုပ်ဆောင်နေပါဗျ။ဒီလှုပ်ရှားမှုတွေကိုဩဂုတ်လလည်းကစပြီးတော့စက်တင်ဘာလအထိပြုလုပ်သွားမှာဖြစ်တယ်လို့ရက်ွက်ကြီးဝါတိုင်းမှာတိုက်ဖြတ်ရေးကော်မတီရုံးများဖွဲ့ပြီးကြီးညာဇာရန်ကတ်လှုပ်ရှားမှုတွေပြုလုပ်သွားမယ်လို့လည်းကော်မတီဝင်တွေကပြောပါဗျ။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်။ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အစည်းအဝေးမှာ KNU ခေါ်ကရင်အမျိုးသားစည်းရုံးကနေအမြင့်သဘောထားမတိုက်ဆိုင်လို့အဖွဲ့အစည်းအဖြစ်ကနေပူးပေါင်းမှုရည်ရည်ရပ်ဆိုင်ခဲ့ပါတယ်။ KNU အနေနဲ့ဘာကြောင့်ပူးပေါင်းမှုကိုရပ်ဆိုင်ခဲ့ပါသလဲ။အခုလို KNU နှုတ်ထွက်တဲ့အပေါ် UNFC ဘက်ကရောဘယ်လိုသဘောထားအမြင်တွေရှိတယ်ဆိုတာကိုတော့မင်းအားကောင်းရုပ်ကနေအခုလို့စူးစီးတင်ဆက်ထားပါတယ်ရှင်။
ဩဂုတ်လ31ရက်နေ့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC အစည်းအဝေးမှာ KNU ကိုယ်စားလှယ်တွေကနေသဘောထားအမြင်တွေမတိုက်ဆိုင်ခဲ့လို့ညီလာခံကနေထွက်ခွာသွားခဲ့ပါတယ်။ KNU အနေနဲ့ UNFC ရဲ့ဖွဲ့ဝင်ဖွဲ့စည်းဖြစ်ကနေပူးပေါင်းမှုယာယီရပ်ဆိုင်လိုက်တာဟာအခြားဘဝသူတိုင်းဒေသလူမျိုးတွေရဲ့ပူးပေါင်းလှုပ်ဆောင်မှုကိုကြောခိုင်းလိုက်တာမဟုတ်ဘူးလို့ KNU ဗဟိုအလုံးမှုဆောင်ကော်မတီဝင်ပဒိုစောတာသူမူကပြောပါတယ်
။ကျွန်တော်တို့ကတိုင်းဒေသပူးပေါင်းဆောင်ရွက်မှုကိုရှာပြီးတော့လုပ်ကြရတယ်။တော့ကျွန်တော်တို့ဘုံယူမန်ချက်တွေရှိတယ်ဆိုရင်တူတဲ့ဟာကိုလုပ်ကြမယ်။မတူတဲ့ဟာဆိုရင်ကျွန်တော်တို့ရဲ့ policy ကခွဲပြီးလုပ်ကြမယ်။
တိုင်းဒေသပူးပေါင်းလှုပ်ဆောင်မှုကိုကောင်ထယ်ဖော်တဲ့နေရာမှာဘုံယူမန်ချက်အပေါ်မှာအခြေခံပြီးလုပ်ရမယ်လို့လည်း KNU ဗဟိုအလုံးမှုဆောင်ကော်မတီဝင်ပဒိုစောတာသူမူကသုံးသပ်ခဲ့ပါတယ်။
ယူနီဖောင်းဒီလိုခေါ်တဲ့သူရဲ့တန်တမိတ်ပုံစံညီမရှိကြီးတဲ့ဟိုပူပေါင်းဆောင်ရွက်မှုမျိုးအစီလုံးညီမှုမျိုးစားဘယ်တော့မှမအောင်မြင်နိုင်ဘူး။ဒါပေမဲ့ပြည်ရဲ့သမိုင်းကိုကြည့်ဘယ်တော့မှအစီလုံးညီမှုမရခဲ့ဘူး။ပူပေါင်းဆောင်ရွက်မှုဆိုတာကပုံယူမှန်းချက်ပေါ်မှာအခြေခံပြီးလုပ်ရတယ်။ Unity and Diversity လို့ခေါ်တာပေါ့နော်
။ KNU နေနဲ့15ချိန်မြောက်ကွန်ကရစ်မှာချမှတ်ထားတဲ့မူအရတပ်ပေါင်းစုခိုင်မာအောင်တည်ဆောက်ဖို့နဲ့မဟာမိတ်ဆက်ဆံရေးအခမ်းအနားတိုးမြင့်နိုင်အောင်ဆက်လက်လှုပ်ဆောင်သွားမယ်လို့လည်း KNU တူဦးထနော်စီဖိုရာဆင်ကပြောပါရယ်။KNU အဖွဲ့အနေနဲ့ UNFC မှာအဖွဲ့ဝင်ဖြစ်မှုကနေယာယီဆိုင်ငံ့ထားတဲ့အပေါ်မှာဗဟိုကော်မတီတွေနဲ့အခြေအလဲညှိနှိုင်းပြီးအကြောင်းပြန်မှတ်သားရင်းပုံမရှင်းလင်းမယ်လို့လည်း UNFC ထွေထွေသွင်းမှုနိုင်ဟန်သားကမွန်ဘာသာနဲ့သူ့အမြင်ကိုခုလိုပြောပါရယ်
ဒီပါတဲ့ဥပဒေကိုလည်းညတော့ကညတချောက်မနေတော့ညော်ရောင်းကလမန်နှုလော်စီဘူရာ
အသိပ္ပယ်ကတော့မပြတ်သားသေးဘူးလို့ဆိုရမယ်တဖက်ကမူသူစေဖို့ရဲ့ပေးစာရလဲဒီကိစ္စကိုဗဟိုကော်မတီအသွင်းမှာညှိနှိုင်းရအောင်မယ်လို့ပြောထားတယ်လို့နော်စီဖိုးရဆင်ရဲ့ပေးပို့စာမှာလည်းအလားတူဖော်ပြထားပါတယ်ခိုင်မာတဲ့တပ်ပေါင်းစုတိစောက်ရေးနဲ့ပတ်သက်ပြီးမူဝါဒတွေကို KNU ကွန်ကရစ်မှာချမှတ်ထားတာတော့ရှိပါတယ်အဲ့ဒီမူဝါဒကိုတုံ့သက်ပြီးမှသူတို့အနေနဲ့အကြောင်းပြန်ကြားနိုင်မယ်လို့လည်းညွှန်လင့်ပါတယ
် UNFC အပါအဝင်အခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မူအပေါ်အမြင်မတူပွဲပြောင်းမှုတွေရှိနေတာကိုလာမယ့် KNU အရေးပေါ်စည်းဝေးမှာအခြေလဲညှိနှိုင်းကြဖို့ရှိနေတယ်လို့ KNU ဘက်ကပြောပါတယ်KNU ကအမျိုးသားစည်းရုံးနေနဲ့ UNFC ကနေနှုတ်ထွက်လိုက်တဲ့သတင်းပေါ်တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာခရက်ရိုက်နေတယ်လို့ဒါဟာကောင်းမွန်တဲ့လက္ခဏာမဟုတ်ဘူးလို့လည်းတိုင်းရင်းသားကောင်းဆောင်တွေနိုင်ငံရေးပါတီကောင်းဆောင်တွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်
ဆက်လက်ပြီးတော့မွန်ပြည်နယ်ချောင်းစုံမြို့နယ်အတွင်းမှာတန်လွင်မြင့်ရင်နဲ့ပါလာတဲ့စပားဖြတ်ခရုတွေကြောင့်အခုဆိုရင်စပားစိတ်ခင်းတော်တော်များများပျက်စီးခဲ့တယ်လို့ဒေတာခန့်လေဓမာတွေကပြောပါတယ်စပားဖြတ်ခရုတွေကိုလူထုအင်အားနဲ့နှိမ်နင်းနေရပြီးလေယာစိတ်ခင်းပြတ်တဲ့လေဓမာတွေအနေနဲ့လည်းလေယာစိတ်ပျိုးရေးလုပ်ငန်းအပေါ်စိတ်ကုန်လာကြတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့မိရင်ဇနိုင်းကနေအခုလိုစူးစီးတင်ပြထားပါတယ်ရှင်
မော်မီနယ်ချောင်းဆောင်မြို့နယ်မှာဆိုရင်တန်လွင်မြင့်ရင်နဲ့သူပါလာတဲ့စပားပင်ဖြစ်ခရုတွေကြောင့်စပားဆိုင်ခင်းတွေတော်တော်များများပျက်စီးသွားခဲ့တယ်လို့ဘလူးကျွန်းဒေသခံတဦးကအခုလိုပြောပါဗျာ
။ဖြစ်ကစားတော့တန်လွင်ရဲ့မြဝတ်ချက်တော့ကျွန်တော်တို့ဒီမြေပေါ်ရအချင်းမြောက်တော့ပေါ့။ရောက်ရွာတော့ကမ္ဘာပေါ်ရွာတော့ဖြစ်တယ်။သူကအဲ့ဒီစပားအရွက်လို့တော်တော်ကြိုက်တာ။သူကအပင်ကအပိုင်းလိုက်ကိုဖြတ်ကြားတဲ့သဘောမျိုးတော်တော်များများကိုသိတယ်ရတဲ့နဲ့ဒီဘက်ချမ်းဆိုတော့အိက900အောက်တော့မက
လက်ရှိချိန်နေမှာတော့စပားပြက်ခရုတွေဟာဘလူးကျွန်းတကျွန်းလောက်မှာပြက်ပွားနေပြီးလဲသမားများပြားဟာလည်းလဲရဆိုင်ပြိုးချင်းလုပ်ငန်းအပေါ်စိတ်ကုံလာကြတယ်လို့နေရသေးတာစွခွာသွားသူတွေလည်းရှိနေတယ်လို့လဲသမားဦးဝင်းလှကပြောပါတယ်။စပားပင်ပြက်ခရုတွေဟာပုတ်တဆဲတောင်းနေနေပေမဲ့ထိရောက်မှုမရှိခဲ့လို့လူအင်အားနဲ့နေနေနေရတယ်လို့မွန်ပြည်နယ်လဲရဆိုင်ပြိုးရေးနဲ့မွေးမြူရေးဝန်ကြီးဦးမျိုးညွတ်ကပြောပါတယ်။
အဲ့ဒီဟာကိုလူအင်အားနဲ့ကောက်ပြီးတော့ဖြတ်စီပြရမယ်။ဟိုမှာပန်းရောက်ဥတွေရှိတယ်ခရုကောင်းတွေရှိတယ်ဒါတွေကိုဒူဒူအင်အားနဲ့ပေါ့ကောက်ပြီးဖြတ်စီတာတွေဒါတွေလုံးလည်းလုံးနေတယ်ဒူဒူနဲ့နှင်းနှင်းစာတွေဖြစ်ရောက်ဆုံးပဲ
ဒါပြင်တန်လွန်မြေကျောင်းနဲ့နိစရမှုတော်မြို့နယ်ပက်ချနဲ့ဘောင်မြို့နယ်ဘက်မှာလဲလဲအေက400ခါခရုပျက်စီးခံနေရပါတယ်။စပားဖြက်ခရုမျိုးဖြစ်တဲ့ Apple Snail လို့ခေါ်တဲ့ရင်းခရုတွေမှာပါနေတဲ့တန်ကောင်တမျိုးကြောင့်သွေးဖြူဥအန်းနဲ့ဥနှောက်အမေးရောင်ယောဂါနဲ့ပြင်းထန်တော့အာယုံကြောပျက်စီးခြင်းများဖြစ်ပေါ်နိုင်တယ်လို့လဲရန်ကုန်မြို့တပ်ခွဲခန်းကနေစစ်ဆေးတွေ့ရှိထားပါတယ်။
ခုဆက်လက်ပြီးတော့တည်င်းချင်းချုပ်ကိုနားဆင်ရမှာပါ
2014ကနေ2016ခုနှစ်သုံးနှစ်တာသက်တမ်းအတွက်ညှဉ်းညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ခေါင်းဆောင်တွေကိုထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ UNFC အစည်းအဝေးကနေရွေးချယ်ခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကဝန်ကြီး9ဦးကိုဌာနပြောင်းရွှေ့ပြီးတာဝန်ထမ်းဆောင်ဖို့နိုင်ငံတော်သမ္မတကနေအမိန့်ထုတ်ပြန်ခဲ့ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင
် PNI Wine Dot Ta တွေတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှဖြစ်ပါတယ်။လာမယ့်စနေည View ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲအသိပေးချင်ပါတယ်။
ရှင်များရှင်မြန်မာနိုင်ငံမှာပြည်ရင်းငြိမ်းချမ်းရေးရောင်နေတန်းလာနေပြီလို့ဆိုရမယ့်အချိန်မှာတိုင်းရင်းသားတချို့အကြားနေမြေပြဿနာအငင်းပွားမှုတွေနောက်တိုင်းရင်းသားမဟာမိတ်တွေအကြားမှာမူပိုင်းဆိုင်ရာကွဲလွဲမှုတွေနဲ့သဘောထားမတိုက်ဆိုင်မှုတွေပေါ်ထွက်လာနေပါတယ်ဒီဖြစ်ရပ်တွေဟာငြိမ်းချမ်းရေးဖြစ်စဉ်အပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတော့တောရရှင်တို့ရဲ့အမြင်ကိုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုသူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822555လေးဖြစ်ပြီး fax နံပါတ်က2923822555ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြောကြပြီး mp3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးချဖို့ကိုသောရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါရရှင
်။စနေညတရားရေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါရခင်ဗျာ။ VOA ကထုတ်လင်းနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်လဲဆက်သွင်းနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ရေးသားနိုင်ပါတယ်ခင်ဗျာမနေ့ပြန်မနေ့ VOA ကအစီအစဉ်တွေတင်ဆက်တဲ့အခါလိုင်းနံပါတ်24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပါမယ
်ယူကရိန်းမှာရုရှားကစစ်ရေးအရဝင်ရောက်ဆက်ဖက်နေတာအရှိအလေပိုင်းဒေတာက ISIS အဖွဲ့လှုပ်ရှားမှုတွေကြီးထွားလာတဲ့ချိန်မှာမြောက် Atlantic စစ်စာချုပ် NATO ရဲ့ထိပ်သီးညီလာခံ Britain နိုင်ငံမှာစတင်လိုက်ပါပြီ NATO အဖွဲ့ဝင်28နိုင်ငံခေါင်းဆောင်တွေဟာ Iraq နဲ့ Syria နိုင်ငံတွေက ISIS စစ်သွေးကြွတွေကိုနှိမ်နှင်းဖို့နဲ့ Russia လိုလာတဲ့ Ukraine ခွတ်တရေးသမားတွေနဲ့ Ukraine တပ်ဖွဲ့ဝင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်ဆဲဖို့ဒီကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ရုရှားပေါ်ချမှတ်ထားတဲ့စီးပွားရေးတံခတ်ပိတ်ဆို့မှုဟာထိရောက်မှုရှိပြီးယူကရိန်းကိုဝင်ရောက်သိမ်းဖိုက်ခဲ့တဲ့အတွက်ရုရှားဟာပြန်ပေးဆက်နေရပြီလို့အမေရိကန်သမ္မတဥဘာမာကပြောဆိုလိုက်ပါတယ်ရုရှားရဲ့ငွေကြေးအမြတ်အစွန်းတွေမှာဆုံးရှုံးမှုတွေရှိနေပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍမှာလည်းကျဆင်းနေကြောင်းသမ္မတဥဘာမာကဒီပတ်တွင်ပြောကြားခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်ပြင်သစ်စစ်ရရင်နှစီဝယ်ယူဖို့သဘောတူထားတဲ့ကိစ္စအလုံးအဆင်ပြေချောမွေးလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းရုရှားအနာဘရိုင်းတွေကပြောပါရယ်ပြင်သစ်ဘက်ကတော့စစ်ရရင်ပထမတစည်းကိုပို့ပေးမဲ့အစီအစဉ်ကိုရဆိုင်ထားခဲ့ကြောင်းပြောခဲ့ပါရယ်ဒီစစ်တပ်ရရင်နှစီတွေကတစည်းကို Sevastopol လို့ရုရှားတွေကနာမည်ပေးထားခဲ့ပါရယ်လွန်ခဲ့တဲ့မလကရုရှားတွေယူကရိန်းကနေသိမ်းယူခဲ့တဲ့ Crimea ဒေသကမြို့နာမည်ဖြစ်တဲ့ Sevastopol မြို့ကိုအစွဲပြုပြီးနာမည်ပေးထားတာဖြစ်ပါရယ်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကအစိုးရဌာနဝင်းတစ်ခုကိုတာလီဘန်တို့ကဘုံခွဲတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ12ယောက်သေဆုံးပြီး80လောက်ဒဏ်ရာရရှိသွားတယ်လို့အစိုးရရရှိတွေကပြောဆိုပါရခင်ဗျာ
။သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ White Chess Zonius ဖြစ်ပါတယ်။ VOA American တန်ညဘက်အစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ2425 3252နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။သရရှင်နေအားလုံးဘေးပြာဝေးကွာနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.